Welcome to the Voice of America in Burmese.
mingla mne khin ma tot ta shin mya shin american pi raw su washington dc myo raw voa american tan ye 2022 khu ne november la 25 ye ni taw chan ni mne khin season de ko myama san naw chein mne 6 nai ka ni 9 nai a thi line to meter 3248 line lam meter 190 chu ka ni dai yai thau hlwin ni ba bi shin တော်တာရှင်များရှင်လန်းချက်မြေချပါစီရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခေစီစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်ပါရှင်ကျမခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးပါပါယူကရိန်းမှာဒါဟာဘေးဆက်ုံတွေပျက်စီးခဲ့တာကြောင့်မြို့ကြီးတွေမှာမီးနဲ့ရေပြန်ရအောင်ကြိုးပမ်းနေရပါတယ်ကမ္ဘာဖလားပွဲနောက်ဆုံးနေ့နောက်ဆုံးပွဲမှာဘရာဇီးကဆာဗီယာကို2-2နဲ့အနိုင်ရနှစ်ခုခုမရှိနဲ့အနိုင်ရသွားပါပြီအဆိုအပေါ်မှာဝေဖန်မှုနဲ့အီရန်အမျိုးသားဘောလုံးသမားဟောင်းတယောက်အဖမ်းဆီးခံခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင
်ကောင်းပါပြီအန်တီရေပြည်ရင်းနိုင်ငံခြားငွေလဲနှုန်းတတ်မှတ်ချက်ကြောင့်ဆန်လုံကန်းရှင်တွေအခက်အခဲချုပ်နေရတဲ့အကြောင်းကိုတော့သတင်းတွေအပြီးမှာအရင်ဆုံးနားဆင်ကြားရဖို့ရှိပါတယ
်ဒီနိုင်ငံခြားကိုဆန်ဒီကတဲ့ဘုံတွေပြည်ကွန်မြူနတီကြီးကြိုက်တာပေါ့လေ
ကြခင်မှာနားဆင်ကြရပါမယ်ရှင်ထိုင်းဘက်မှာမြန်မာတချို့ထပ်ပြီးတော့ဖန်ခံရပါတယ်ကမ္ဘာယဉ်ကျေးမှုအမွေးနှစ်ဆိုင်ရာသဘောတူညီချက်အမေရိကန်ပြည်ထောင်စုမှကျင်းပနေတဲ့ဂျေဆုရော်နေစတဲ့သတင်းဆောင်မတွေကိုလည်းနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စွမင်းတို့ကတင်ပြပေးကြပါအောင်ရှင
်ယူကရိန်းနိုင်ငံရဲ့အရက်ပဲအခြေခံအဆောက်အုံတွေကိုပြတ်မှတ်ထားပြီးရုရှားကနောက်ထပ်လေကြောင်းကနေတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တစ်နေ့ဖြစ်တဲ့ဇန်နဝါရီနေ့မှာပဲမြို့တော် Kiev အပောင်ဝင်အဓိကမြို့ကြီးတွေမှာရေးနဲ့မီးပြန်ပီရအောင်လို့ယူကရိန်းအာဏာပိုင်တွေကကြိုးပမ်းနေကြပါတယ်။မီးနဲ့ရေးပြန်ရအောင် engineering နဲ့ကျွမ်းကျင်လှုပ်သားတွေတညာလုံးကြိုးပမ်းနေကြတာဖြစ်ပြီးဇန်နဝါရီနေ့မနေ့ပိုင်းထိဆို Kiev မြို့ရဲ့80ရာခိုင်နှုန်းလောက်မီးမရပဲဖြစ်နေတယ်လို့မြို့တော်ဝန်ကပြောပါတယ်။ယူကရိန်းနိုင်ငံသားဝင်ကြီးကလည်းရုရှားတွေဟာလက်နက်မဲ့အရသားတွေကိုရက်ဆက်တဲ့စစ်ပွဲဆင်နွှဲနေတယ်လို့ပြောပါတယ်။ဗိုလ်ထုနေညနေပိုင်းကတော့သမ္မတဝလိုဒီမီယာဇယ်လန်စကီကရုရှားတွေရဲ့မစိုင်းဒုံးတွေဟာဆေးရုံတွေကျောင်းတွေတည်ယူပို့ဆောင်ရေးနဲ့လူနေရပ်ကွက်တွေကိုထိမှန်ခဲ့တာဖြစ်ပြီးတော့ကမ္ဘာကြီးရဲ့ခိုင်မာတဲ့တုံ့ပြန်မှုကိုယူကရိန်းကစောင့်နေပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအွန်လိုင်းကနေပြောကြားခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတာဝန်ကြီးကတော့ယူကရိန်းရဲ့ပြောကြားချက်ကိုပယ်ချလိုက်ပြီးယူကရိန်းနဲ့သူ့ကိုထောက်ခံပံ့ပိုးနေတဲ့အနောက်နိုင်ငံတွေကမစင်မချင်းချင်းချောက်မှုတွေနဲ့ရာဇသံတွေပေးနေကြတယ်လို့ပြောကြားခဲ့ပါတယ်။ဗိုလ်ထုတွေကရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကလည်းယူကရိန်းမြို့တော် Kiev အပောင်ဝင်မြို့ကြီးအများအပြားမှာလျှက်စစ်မှုတွေပြတ်တောက်နေပြီးလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးရသူက3ဦးရှိနေတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေအပါအဝင်ခိုးမှုနဲ့အိမ်တောင်ရေးဖောက်ပြန်မှုတို့လိုဇာယိဒဖောက်ပြန်မှုနဲ့ဆွတ်ဆွဲခံခဲ့ရသူတွေကိုလူမြင်ကွင်းမှာပြစ်ဒဏ်ပေးနေတာနဲ့ပတ်သက်ပြီးတာလီဘန်အုပ်ချုပ်သူတွေကိုအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမျိုးသမီးကလေးငယ်နဲ့လူအခွင့်အရေးဆိုင်ရာအမေရိကန်အထူးကုလသမဂ္ဂကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တာလီဘန်တွေအနေနဲ့အရင်အတိတ်ကာလတုန်းကမူဝါဒတွေကိုပြန်လည်လက်ခံကျင့်သုံးနေတယ်ဆိုတာကိုကဘာကြီးကိုပြတ်တာကပိုပြီးတော့တောင်မှအာခံလိုက်တဲ့လက္ခဏာဖြစ်တဲ့အတွက်အန်နီယယ်လက်ကြည့်ပြီးဆက်ဆုပ်စရာကောင်းပါတယ်လို့ရီနာအမီရီက Twitter လူမှုကွန်ရက်မှာရေးသားလိုက်ပါတယ်။တပြားမှုတခြားအခရီးလိုက်စားမှုနဲ့အိမ်တောင်ရေးဖောက်ပြန်မှုအပါအဝင်မတူညီတဲ့ပြစ်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲခံရတဲ့အမျိုးသား12ဦးနဲ့အမျိုးသမီး3ဦးတို့ကိုဘောလုံးကွင်းထဲမှာလူအများရှေ့မှောက်အပြစ်ပေးခဲ့တယ်လို့တာလီဘန်ဗဟိုတရားရုံးကနေကြီးညာခဲ့ပြီးတရက်အကြာမှာရီနာအမီရီရဲ့တုံ့ပြန်မှုထွက်ပေါ်လာတာဖြစ်ပါတယ်။ဗိုလ်ထုနေမနေ့ပိုင်းကစီစဉ်ခဲ့တဲ့အဲ့ဒီပြစ်ဒဏ်ပေးတာကိုဒေသခံတွေမျိုးနွယ်စုအကြီးအကဲတွေလုံခြုံရေးတပ်ဖွဲ့တွေနဲ့ပညာရှင်တွေရဲ့ရှေ့မောက်မှာပြုလုပ်ခဲ့တယ်လို့တာလီဘန်တရားရုံးကြီးညာချက်မှာပါရှိပါတယ်။ဒါဆိုရင်တာလီဘန်တွေအရင်တကား1996ခုနှစ်ကနေ2000ခုနှစ်အထိအာဏာရုံးကကျင့်သုံးခဲ့တဲ့ရှာရီယာအစ္စလာမစ်ဥပဒေကိုပြန်လည်အသွက်သွင်းလိုက်တာလည်းဖြစ်ပါတယ်ဒီလအစောပိုင်းကလည်းတာလီဘန်အကြီးအကဲအခွန်ဇဒါရီယာရှာရီယာဥပဒေအတိုင်းအပြစ်ပေးဖို့အကြီးတန်းတရားသူကြီးတွေကိုအမိန့်ပေးခဲ့ပါတယ်ခင်ဗျာ
American စစ်တပ်နဲ့ဆက်နွှဲနေတဲ့လူပုဂ္ဂိုလ်တွေကဖွင့်ထားတဲ့ Facebook အကောင့်အတူတွေကိုအင်တာနက်ဝန်ဆောင်မှုလုပ်ငန်းခုနှစ်ခုတည်းမင်းထဲမှာတွေ့နေရပြီးဒါဟာအလဲပိုင်းအားရှဒေတာနဲ့အရှိလဲပိုင်းဒေတာတွေမှာနေထိုင်သူတွေကိုဩဇာလွှမ်းမိုးဖို့အတွက်စူးစမ်းမှုအစိတ်ပိုင်းတစ်ခုဖြစ်တယ်လို့ Facebook, Instagram နဲ့ WhatsApp လူမှုမီဒီယာတွေရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကဒီသတင်းပတ်ထဲမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အကောင့်ပိုင်ရှင်တွေကသူတို့ဘယ်သူဘဝဖြစ်တယ်၊ဘယ်ဖွဲ့စည်းနဲ့ဆောင်ရွက်ဆွတဲ့ဆိုတဲ့အချက်လက်တွေကိုဖုံးကွယ်ဖို့အတွက်စ조사ပေမဲ့သူတို့ဟာ American စစ်တပ်နဲ့ဆက်နွယ်မှုရှိကြောင်းစုံစမ်းတွေ့ရတယ်လို့ Meta ကပြောပါတယ်။ Meta ကုမ္ပဏီကအစီရင်ခံစာထုတ်ပြန်တာကိုတည်ထားကြောင်းနဲ့အခုချိန်ထိတော့ဒါနဲ့ပတ်သက်ပြီးကာဝေးဌာနကအရေးယူဖို့ဖြစ်စေ၊မှတ်ချက်ပေးဖို့ဖြစ်စေမရှိဘူးလို့ကျတဲ့ပြင်းနေမှာပဲအမေရိကန်ကာကွယ်ရေးဌာနပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်၊အယ်ဂျီးရီးယား၊အီရန်၊အီရတ်၊ဂါဇစ္စတန်၊ဂါဂျစ္စတန်၊ရုရှား၊ဆိုမာလီယာ၊ဆီးရီးယား၊တာဂျီကစ္စတန်၊ဥစ်ဘက်စကစ္စတန်နဲ့ယေမန်လိုနိုင်ငံတွေမှာဖွင့်ထားတဲ့ Facebook အကောင့်36ခုနဲ့ Instagram အကောင့်26ခုကိုပိတ်ပစ်ခဲ့တယ်လို့လည်း Meta အစီရင်ခံစာမှာဖော်ပြပါတယ်။ဒီလိုလှုပ်ဆောင်မှုတွေကို YouTube, Telegram အပြင် Russia လူမှုမီဒီယာနှစ်ခုမှာပါတွေ့ရတယ်လို့လည်းပြောပါတယ်။အခုလိုအစီရင်ခံစာထွက်လာခဲ့တဲ့နောက်မှာ Pentagon စစ်ဌာနချုပ်ကသူတို့ရဲ့လျှို့ဝှက်စိတ်တက်စစ်ဆင်ရေးလုပ်ငန်းတွေကိုပြန်တုံ့တက်နေတယ်လို့ The Washington Post ကရေးပါတယ်
။နိုင်ငံရေးကြက်တဲတွေကြီးထွားလာနေတဲ့ပါကစ္စတန်နိုင်ငံမှာဩဇာကြီးမားတဲ့စစ်တပ်အကြီးအကဲအဖြစ်ထောက်လိုင်းရေးအဖွဲ့ ISI အကြီးအကဲဟောင်းကိုခန့်အပ်ဖို့ဝင်းကြီးချုပ်ရှာဗက်ရစ်ကကြာတာပရင်းနေမှာအဆိုပြုလိုက်ပါတယ်ရှေ့သတင်းပတ်မှာတာဝန်ကအနားယူတော့မဲ့လက်ရှိစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးကွီမာဂျဝတ်ဘက်ရှဝါရဲ့နေရာကိုအစားထိုးဖို့အတွက်အကြီးတန်းဗိုလ်ချုပ်ကြီး6ဦးစီးရင်မှာဗိုလ်ချုပ်ကြီးအက်ဆမ်မူနာကိုပါကစ္စတန်ဝင်းကြီးချုပ်ရှာဗက်ရစ်ကကပီနဲ့အစည်းအဝေးမှာရွေးချယ်လိုက်တာဖြစ်ကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်အစည်းအဝေးပြီးနောက်ကာကွယ်ရေးဝင်ကြီးကာဝါဂျာအစစ်ကနေပြီးဆုံးဖြတ်ချက်ကိုကြေညာချက်ထုတ်ပြန်ပြီးတော့တမရအရစ် LV ကိုအတည်ပြုဖို့တင်ပြထားကြောင်းပြောပါတယ်တမရကလည်းခန့်အပ်လွှာကိုအတည်ပြုချက်ပေးလိုက်ကြောင်းနောက်ပိုင်းမှာနိုင်ငံပိုင်ရေဒီယိုကနေကြေညာပါတယ်လာမယ့်သတင်းပတ်အင်ကာနေကြာရင်အစ္စလာမ်မဘတ်မြို့နယ်တွဲလျက်ကက်လျက်ရာဝပင်ဒီတက်စကန်မြို့ထဲကစစ်ရုံးချုပ်မှာအခမ်းအနားနဲ့လက်ရှိစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဘက်ချွာကနေဗိုလ်ချုပ်ကြီးအယ်မူနီကိုယာတုလွှဲပြောင်းပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဗီဝေမြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါရှင်တူဖြစ်သူဦးစီသူအောင်မြင့်ကိုဗဟန်းမြုံနယ်ရဲစခန်းမှာအမှုဖွင့်ခဲ့တဲ့တမတော်ပြုတ်ခွင့်အောင်နှုတ်ဆော်မှု99ကာတီအမှုအတွက်နိုဝင်ဘာ24ရက်သတင်းတွေကအင်းစင်အကျဉ်းတောင်တွင်ဗဟန်းမြုံနယ်အထူးတရားရုံးကနေအလုံနဲ့ထောင်နဲ့နှစ်နှစ်ချခဲ့တယ်လို့သူရှိနေကဗီဝေကိုပြောပါတယ်ဗီဝေမြန်မာပိုင်းအတွက်ပင်တိုင်းဆောင်းပါရေးသလို Frontier မြန်မာနဲ့မြန်မာနောက်သတင်းဌာနတွေအတွက်လည်းဆောင်းပါတွေရေးခဲ့တဲ့ဦးစီသူအောင်မြင့်ဟာ2021ဩဂုတ်လ15ရက်နေ့ကအစင်းဆရာကနေဖန်ခံရတာပါလူမှုမီဒီယာပေါ်မှာသူ့ရေးသားချက်တွေကနိုင်ငံတော်နဲ့တက်မတော်ပြိုကွင်းအောင်နှုံဆော်ရေးသားမှုဖြစ်စေခဲ့တယ်။နိုင်ငံတော်ကိုအချီးညိုပြက်စေတယ်လို့စစ်ကောင်စီကဆွဆွဲပြီးတက်မတော်အချီးညိုပြက်စေမှုပုံမှန်95ကကျင်းနဲ့အမှုနှစ်မှု။နောက်နိုင်ငံတော်အချီးညိုပြက်အောင်ပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှန်124ကကျင်းနဲ့တက်မှုပေါင်း3မှုအတွက်စစ်ကောင်စီကတရားဆွဲဆိုရခံရတာပါ။ပဇွန်တော်တရားရုံးမှာတရားဆွဲခဲ့တဲ့95ကကျင်းအမှုအတွက်အောက်တိုဘာ9ရက်နေ့ကထောင်ဒဏ်3နှစ်ချထားပြီးမှအခုဆိုစုစုပေါင်းထောင်ဒဏ်5နှစ်ချခံထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့က February 7ရက်အာနာသိမ့်မြင့်နောက်ပိုင်းကလေးကပြည်ရင်းမီဒီယာ၁၀ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့အဖမ်းခံတဲ့သတင်းသမား150လောက်ထဲကဒီလအထိဆိုပြန်လွတ်လာသူ90ရှိပေမဲ့မလွတ်ဘဲကျန်တဲ့သူက50လောက်ရှိနေသေးပါစစ်ကောင်စီဘက်ကတော့သတင်းသမားတွေဖမ်းခံတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတည်ပြုချက်ပေးတာမရှိသေးပါဘူ
းအီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းနေတာတွေကိုကုလသမဂ္ဂလူအခွင့်အရေးကောင်စီ UNHRC ကကြာတာပရိနေကရှုံးချလိုက်ပြီးတဲ့နောက်အစ်မင်းစုံစမ်းစစ်ဆေးရေးလှုပ်ဆောင်ကြဖို့လဲမဲပေးဆုံးဖြတ်လိုက်ပါတယ်
According to reliable sources a conservative estimate of the death toll so far stands at over 300.
ယုံကြည်စိတ်ချရတဲ့သတင်းတွေအရ Shop Po Kamanar တောင်မှာအနည်းဆုံးကလေးတငယ်40အပါအဝင်လူ300ကျော်သေဆုံးခဲ့ပါတယ်။ဒါမျိုးလုံးဝလက်မခံပါဘူးလို့ကုလသမဂ္ဂလူအခွင့်ရေးကော်မရှင်နာမင်းကြီး Volker Turk ကပြောဆိုသွားတာပါ။အီရန်နိုင်ငံအနေနဲ့တရုတ်ရဲ့ထောက်ခံမှုကိုရရှိဖို့အတွက်အကြီးအကျယ်ချင်းကပ်ခဲ့ပေမဲ့လည်းအဖွဲ့ဝင်58နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီ UNHRC ကနေအီရန်အစိုးရကအချမ်းဖက်ဖိနှိပ်မှုတွေကိုအစစ်မြင့်စုံစမ်းစစ်ဆေးရေးလှုပ်ဆောင်ဖို့ဆုံးဖြတ်ချက်ကိုမျှော်လင့်ထားတာထက်ထောက်ခံမှုရရှိခဲ့ပါတယ်အဲ့ဒီဆုံးဖြတ်ချက်ကိုအဖွဲ့ဝင်နိုင်ငံ25နိုင်ငံကထောက်ခံမဲ့ပေးတဲ့အတွက်တဝက်ကျော်ရရှိခဲ့ပါတယ်။16နိုင်ငံကတော့ကြားနေမဲ့ပေးကတရုတ်၊ကျူဘာ၊ဗင်နီဇွဲလား၊အီရီထရီးယားနဲ့ပါကစ္စတန်တို့ကတော့ကန့်ကွက်မဲ့ပေးခဲ့ကြပါတယ်။အဲ့ဒီလိုအီရန်ရဲ့ဆန္ဒပြမှုအပေါ်အကြမ်းဖက်မှုတွေကို UNHRC မှဆွေးနွေးမဲ့ပေးဖို့အတွက်ဂျာမနီနဲ့အိုက်စ်လန်တို့ကတင်ပြခဲ့တာကိုနိုင်ငံ50ကထောက်ခံခဲ့ကြပါတယ်။အီရန်နိုင်ငံမှာပြီးခဲ့တဲ့နှစ်လလောက်ကအသက်22နှစ်အရွယ်အမျိုးသမီးမာရှာအမနီခေါင်းစည်းပဝါစနစ်ကြမစင်းအောင်လို့ဆိုပြီးရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့စဉ်သေဆုံးခဲ့တဲ့အတွေ့တနိုင်ငံလုံးမကြေမနက်ဖြစ်ပြီးအစိုးရစန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်အဲ့ဒီအတွေ့အစိုးရကလည်းအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွေ့သေဆုံးဒဏ်ရာရခဲ့သူတွေတင်သားမကလူပေါင်း1000ခန့်ဒီပါလဲဖမ်းဆီးခံရပါတယ်လို့ဆိုပါတယ်ခင်ဗျာ
နာမည်ကျော်အီရန်အမျိုးသားဘောလုံးသမားဟောင်းဗိုရီယာဂါဖိုရီကိုအစိုးရဘက်မှဝေဖန်မှုနဲ့အီရန်အာဏာပိုင်တွေကနေဖမ်းဆီးလိုက်တယ်လို့အစိုးရနဲ့နှိစက်တဲ့သတင်းဌာနတွေကကြေညာပြည်နယ်မှာဖော်ပြပါတယ်။အီရန်ဘောလုံးသင်းကိုစော်ကားတဲ့ပြန်အစိုးရဆန့်ကျင်တဲ့ဝါဒဖြန့်မှုတွေလုပ်နေတဲ့အတွက်ဖမ်းခံရတယ်လို့အီရန်အစိုးရအားပေါ်သတင်းဌာနတွေဖြစ်တဲ့ First နဲ့ Tasnim သတင်းတွေမှာဖော်ပြတာပါ။ကဖိုရီဟာအီရန်အာဏာပိုင်တွေကိုတစ်ချောင်းလုံးဝေဖန်ခဲ့သူဖြစ်ပြီးအခုကမ္ဘာဖလားပွဲကိုလည်းမသွားဖို့ဆုံးဖြတ်ခဲ့သူဖြစ်ပါတယ်။အမျိုးသားဘောလုံးပွဲစဉ်တွေကိုအမျိုးသမီးလာမကြည့်ရကာလကြာရှည်တားမြစ်ထားတာကိုသူကဆန့်ကျင်တယ်လို့နောက်နိုင်ငံတွေကဒဏ်ခတ်မှုကြုံလာစေတဲ့အီရန်ရဲ့နိုင်ငံခြားမူဝါဒကိုလည်းလက်မခံပါဘူး။ကမ္ဘာဖလားပွဲတောက်ကြမှာပြုတ်လို့မဲ့အီရန်နဲ့ဝေးဆွေပွဲစဉ်မတိုင်မီသူအခုလိုဖမ်းခံရတာလည်းဖြစ်ပါတယ်။အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဟာကမ္ဘာဖလားဘောလုံးပွဲမှာအီရန်တင်းရဲ့ပါဝင်မှုပေါ်အရေးမွန်းနေချိန်မှာပဲအာဂစားသမားဟောင်းအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်
။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲချက်တာပရီနေပွဲစဉ်မှာတော့ကမ္ဘာနံပါတ်1အသင်းဖြစ်တဲ့ဘရာဇီးကပြိုင်ဘက်ဆာဗီးယားအသင်းကို2ဂိုးပြန်နဲ့အနိုင်ရသွားပါတယ်။ပထမပိုင်းမှာ2သင်းစလုံးဂိုးမရကြဘဲဒုတိယပိုင်းရောက်တဲ့အခါကျမှဘရာဇီးရှေ့တန်းအလဲတိုက်စင်မှုရစ်ချာလီဆန်ကနှစ်ဂိုးစလုံးကိုတွင်းယူခဲ့တာဖြစ်ပါတယ်။ပေါ်တူဂီနဲ့ဂါနာပွဲစဉ်မှာတော့ပေါ်တူဂီကဂါနာကို3ဂိုး2ဂိုးနဲ့အနိုင်ရရှိခဲ့ပါတယ်။ပေါ်တူဂီအသင်းကနာမည်ကျော်ကစားသမားရိုနာဒိုကတော့ကမ္ဘာဖလား5ချိန်ကစားခဲ့ဘူးသူဖြစ်စံချိန်တင်လိုက်ပါတယ်။ကြာတာပရင်းနှစ်ပွဲစဉ်တွေတဲ့ကဆွစ်ဇာလန်နဲ့ကင်မရွန်းပွဲမှာတော့ဆွစ်ဇာလန်ကကင်မရွန်းကို2ဂိုး2ဂိုးမရှိနဲ့အနိုင်ရသွားပါတယ်။ထူးခြားတာကဂိုးသွင်းခဲ့တဲ့ဆွစ်ဇာလန်တိုက်စစ်မှုဘရီအန်ဗိုလိုဟာကင်မရွန်နိုင်ငံမှာမွေးခဲ့သူဖြစ်ပြီးသူ့မွေးရမြေကအသင်းကိုဂိုးသွင်းခဲ့တာဖြစ်ပါတယ်။ကြာတာပရင်းနေကကစားခဲ့တဲ့ဥရုဂွေးနဲ့တောင်ကိုရီးယားပွဲစဉ်မှာတော့တစ်ဖက်နဲ့တစ်ဖက်ဂိုးမရပဲတရင်နဲ့ပြီးဆုံးသွားပါတယ်ခင်ဗျာ
။ဒေါက်ခင်မျိုးသက်နဲ့ကိုခင်မဆွန်မင်းတို့ကထိတ်တန့်ရောက်တဲ့သတင်းတွေကိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရပါမယ်။နိုင်ငံခြားငွေလဲရမှာနိုင်ငံခြားယင်းနှိမ့်နှံမှုကုမ္ပဏီတွေကိုဈေးကွက်ပေါက်စီအတိုင်းခွင့်ပြုထားပေမဲ့ပြည်တွင်းကုမ္ပဏီတွေကိုဆက်ကန့်သတ်ထားတာကြောင့်ပြည်တွင်းဆန်လုပ်ငန်းရှင်တွေအခက်ကြုံနေကြရပါတယ်။ပြည်တွင်းလုပ်ငန်းတွေပုတ်ကုန်ရငွေရဲ့65%ရာခိုင်နှုန်းကိုတတ်မှတ်ဈေးနှုန်းအတိုင်းလဲဖို့တတ်မှတ်ထားပေမဲ့နိုင်ငံခြားကုမ္ပဏီတွေကတော့ကင်းလွတ်ခွင့်ရနေတာကြောင့်ဈေးကွက်မှာရှင်ပြိုင်မှုတွေမမျှမတဖြစ်တယ်လို့လုပ်ငန်းရှင်တွေနဲ့အကဲခတ်တွေကပြောပါတယ်။ကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ဆန်တင်ပို့ရာကနေရတဲ့ပို့ကုန်ရနိုင်ငံခြားငွေကိုလဲလှယ်ရမှာအထူးအခွင့်အရေးရနိုင်ငံခြားယင်းနှိမ့်နှံမှုကုမ္ပဏီတချို့ကိုဈေးကွက်ပေါက်ဈေးအတိုင်းတရာရာခိုင်နှုန်းရောင်းချခွင့်ပြုထားပေမဲ့ပြည်တွင်းကုမ္ပဏီတွေကိုတော့ပို့ကုန်ရငွေ65ရာခိုင်နှုန်းကိုဘိုးဘန်သတ်မှတ်ဈေး2100နဲ့လဲလှယ်စေပြီး35ရာခိုင်နှုန်းကိုသာဈေးကွက်ပေါက်ဈေးနဲ့ရောင်းချဖို့ကန့်သတ်ထားတာကြောင့်ပြည်တွင်းဆန်လုပ်ငန်းရှင်တွေအတော်ထိခိုက်နေကြတယ်လို့ညီးတွားနေကြတာပါဒီနိုင်ငံခြားငွေလဲနှုန်းဆက်ကန့်သတ်ခရမှုကြောင့်ပြည်တွင်းဆန်လုပ်ငန်းတွေအနေနဲ့ပစ္စည်းစေးကွာလို့မရတဲ့ဆန်လုပ်ငန်းမျိုးမှာပြပကုမ္ပဏီတွေနဲ့ရှင်ပြန်ရခက်လာပုံကို အမည်မဖော်လိုတဲ့စီးပွားရေးတင်ညာရှင်တို့က
မင်းညာကော်မတီတရားရင်းမြစ်နယ်မှုနဲ့လက်ပတ်နေတဲ့ကော်မတီဒါဒီဆောင်ကိုသူရဲ့ကုံကြောထပ်ကုန်နေတဲ့မင်းရကကိုပို့ကိုရပြီးတော့အဲ့ဒီပေါ်ရတဲ့မင်းညာကိုမင်းညာပို့ကိုရမယ်ပေါ့အဲ့တော့တရားရတယ်နော်ပြန်ပြီးတော့ဝင်ရှိတယ်ဆိုတာဒီဆောင်အာမျိုးနောက်ပြနောက်ကြားရတာဆန်တော်မမဟုတ်ဘူးစပါးအနေနဲ့လေကုံကြောထုတ်ဖို့ဆိုတဲ့ဘောနဲ့ဆန်စစ်ပြီးတုံးပြီးတော့တဲကုံကြောထုတ်ပြီးတော့နိုင်ငံကြီးကြီးနဲ့မင်းနဲ့ကိုလီကြီးကရောင်းနေဝင်နေကြတယ်ဆိုတာဒီလိုလုပ်ရစမီအစင်းလုံးမရအောင်ဖြစ်သွားတာပေါ့အ
ဲ့ဒီတော့ဘလို့ကုမ္ပဏီမျိုးအဓိကထိခိုက်နိုင်ပါလဲလို့မေးရမှာဒီစီးပွားရေးပညာရှင်ကပဲ
ကျောင်းသလောက်ကတော့ဒီနိုင်ငံကြီးကိုစံဒီကြတဲ့ဘုံနေတဲ့ပြည်ကုမ္ပဏီကြီးတည်ကြတာပေါ့လေ။ဟိုကတားလေဒီဆန်နိုင်ငံကြောင်ကိုတင်ပို့ရဲဆိုတာကလေဆန်နဲ့စကွဲပေါ့။အဲ့ဒါကလေဒီလိုအထူးခွင့်ရေးငွေတွေအစွဲနဲ့နှိစက်တဲ့ခွင့်ရေးလို့ခေါ်တဲ့လုပ်ငန်းရှင်ကြီးဒီကအဓိကအုံစည်းထားတဲ့ဥစ္စာပေါ့နော်။ဆိုတော့စီးပွားရေးနဲ့ပတ်သက်ဆိုတာဒီ industry လို့ခေါ်ရင်ဒီသက်ဆိုင်ရာလောကတစ်ခုလုံးနဲ့အတူဖြစ်မှလမ်းမှာပဲရှောက်တယ်လို့ပြောလို့ရတာဟုတ်ဟဲ့တော့ကအဘူးလေးရပြောဆက်ဆိုလို့ပဲငိုရီရပြတဲ့ရဘုထုခွေးရဲ့ပုံစံထားလေးပေါ်မှာနောက်ဆက်ထားပြီးတော့ပူဆိုအောင်ပူပြီးတော့တတဲအောင်ဖြစ်လာမယ်လို့ပြောမှာပေါ့
ဒီပေါ်လက်ရှိထိခိုက်ခံရပြီးအမည်မဖော်လို့တဲ့ပြည်တွင်းဆက်လုံငန်းရှင်တူကလည်းသတ်မှတ်ဈေးနဲ့ပေါက်ဈေးလက်ရှိ20ရာခိုင်နှုန်းလောက်ကွာနေတာကိုဆုံးရှုံးနေရတာမို့ဒီမရှင်ပြိုင်နိုင်တာကအချိန်ကြာလေသိတာလေပဲလို့ညှိပြပါတယ်ဒါအပြင်မချခင်ဆန်ဆက်ငယ်တချို့စကြရပြီးစပားသွေးရတော့မဲ့ဘဝရောက်တော့မယ်လို့သူကဆက်ပြောပါတယ်ဒီနေရာမှာဘယ်နိုင်ငံသားကုမ္ပဏီတွေကိုအလေးသာပေးနေပြီးဘယ်ပြည်တွင်းကုမ္ပဏီတွေထိခိုက်နေရတာကြားထားပါလဲလို့မေးရမှာစီးပွားရေးပညာရှင်ကပဲ
ကျွန်တော်ကြားရတော့ဝီလ်မာစီကုမ္ပဏီပါဝင်ပေါ့နော်တခြားတကယ်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတချို့ပေါ့ကုရုကတော့တရားလည်လို့ပုဂ္ဂိုလ်ရလို့ကြားတယ်ဒီထဲမှာတော့ဒီလူကြီးညာရရှိဝါရောင်လို့ခေါ်တယ်ဒီလိုသံပုံကိုလောကဆင်ဖို့တိကုံရဲ့ပါဝင်ပုံဝင်ဝင်နဲ့လူတွေကြည့်နေမှမမှုဟုတ်တယ်ဒီလိုကဆံတေဘွေလောကဆင်ကြီးပြီပေါ့လေဒီကြိုက်ပါပေါ့လေ
ဂျာအပြေအမိမဖော်လို့တဲ့ဆံလုပ်ငန်းရှင်ကတော့ကြာရင်နိုင်ငံသားကုမ္ပဏီတချို့ကပြည်တွင်းလုပ်ငန်းတွေကိုလွှမ်းမိုးသွားပြီးဈေးကွက်လဝကြီးအုံမှုဖြစ်လာမှာစိုးရိမ်နေရပြီလို့လည်းဆက်ပြောပါတယ်အဲ့ဒီတော့အခုလိုအခြေအနေတွေကြောင့်စပါးဈေးကွက်ကိုဘယ်လိုထိခိုက်မှာစိုးရိမ်ရပါလဲလို့ဆက်မရမှာစီးပွားရေးပညာရှင်က
စပါးဈေးကတော့မြင့်တယ်လို့ကြားပါတယ်စပါးဈေးကတော့မြင့်နေတယ်ဆိုတော့အထက်ရောက်တော့လေဘောင်းလေမမတော့အကျိုးရှိလို့ရှိမှာပေါ့လေဒါလေးတောင်သူကြီးပိုင်းလေမကြီးတွေတက်ချူများပြီးတော့အောက်ခြေလေမလောလောလို့တော့ပေါ့ကွာတော့အဲ့ဒါဒီတော့ကတော့ခုကြီးလုံးမြင့်လာတယ်ဆိုသူတို့ရည်တည်နိုင်မှုကြီးတော့မှလူလုံးလုံးပြုစီရမယ်လို့မထင်ပါဘူး။ဒီကြားထဲမှာအချိန်မီကြောင်းမဆိုင်နိုင်တာမပြောနိုင်တာအခက်ရောတာမပြောတဲ့အချိန်တမုံမြင်လာလေဆိုတော့တချို့တွေသူရှိနော်အကျိုးကြည့်ရတော့လည်းဥစ္စာကလည်းခုနလိုလောကတစ်ခုလုံးမလေးပါလေကြားထဲမှာထပ်ပြီးတော့ကြည့်ကြတယ်ဆိုတော့တကယ်တော့ဆုံးနေတာလေဥစ္စာကတော့တော့ဆုံးအခြေတည်ရောက်ပါမှာပေါ့အဘတန်ဒီမှာမတင်ကြီးပြဟာကြောင့်ဒီလိုမှာစားသုံးနေလောကမှာလည်းကြီးကြပါမယ်တော့ဘူး
တကယ်တော့အခုအခြေအနေတွေကြောင့်ပိတ်သိမ်းမှုဖြစ်လာနိုင်တဲ့ပြည်တွင်းဆန်ဆက်ငယ်တွေရဲ့အလုပ်သမားတွေအလုပ်လက်မဲ့ဖြစ်လာမှာစိုးရင်ရတာအပြင်နောက်နှစ်တွေမှာသွေးအားစုဈေးတက်လာပြီးအထွက်နှုန်းကျကပြည်တွင်းဖူလုံမှုကိုထိခိုက်မှာပါစိုးရင်နေရပြီလို့သုံးသပ်သူတချို့ကပြောနေပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံမှာအဆန်ပိုရှန်ထုတ်လုပ်မှုရှိပြီးပြည်တွင်းဖူလုံမှုအတွက်စိုးရင်ရမလိုဘူးလို့ပြောလို့ရှိပါတယ်ခင်ဗျ
ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်ထိုင်းနိုင်ငံဘက်မှာမြန်မာတွေဖမ်းဆီးခံရတဲ့အကြောင်းကိုလည်းတင်ပြပေးလိုပါတယ်ထိုင်းနိုင်ငံမှာတရားမဝင်နေဆက်ဖျက်ချော်လာသူတွေကိုအနာပိုင်တွေဖမ်းဆီးရမှာဒီအပိုင်းအတွင်းလူမောင်းခိုးအဖြစ်တန်တရားရှိသူတဦးနဲ့အတူအထောက်ထားမဲ့မြန်မာတချို့ကိုလည်းထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်ဆက်ကန်ချနာဘူရီပြည်နယ်ထဲမှာတရားမဝင်နေဆက်ဖျက်ချော်ဝင်လာတဲ့မြန်မာနိုင်ငံသား18ဦးကိုထိုင်းအနာပိုင်တွေကနိုဝင်ဘာလ23ရက်နေ့ကဖမ်းဆီးခဲ့ပြီးအဲ့ဒီထဲမှာကလေးတဦးလည်းပါဝင်ပါတယ်အလားတူထိုင်းမြန်မာနယ်စပ်မှာလည်းတရားမဝင်မြန်မာတွေဖမ်းမိတာကြောင့်အခုဆိုရင်မြန်မာနိုင်ငံသား23ဦးဖမ်းမိတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ထိုင်းနဲ့မွန်ပြည်နယ်နယ်စပ်မှာခကနဘူဒီပြည်နယ်တဲ့ဦး တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတယ်မြန်မာ18ဦးဟိုညမာလာ23ရက်နေ့ည7နာရီခွဲလောက်တော့ကန်ချနာပူရီပြည်နယ်စံကရပူရီမြို့နယ်အေရီယာထဲမှာဖမ်းဆီးမိပါတယ်ဗျအဲ့ဒီ18ဦးနဲ့တူလူမောင်ခိုလူပွဲစားတဦးဟိုပါပူပြီးထမ်းမိခဲ့ပါတယ်တစ်ဆက်ထဲမှာပဲညမာလာ22ရက်နေ့တော့မဲဆောက်မြို့အေရီယာထဲမှာတရားမဝင်ရောက်လာတဲ့မြန်မာ6ဦးကိုထိုင်းလူကြီးတစ်ဖွဲ့ကဖမ်းဆီးမိပါတယ
်ဒီအပိုင်းမှာပဲထိုင်းတောင်ပိုင်းကလူကုန်ကူးသူအကြီးစားပွဲစားတဦးကိုလည်းဖမ်းမိခဲ့ကြောင်းကိုလည်းပြောပြပါတယ
်အခြားဘက်မှာတော့ထိုင်းနိုင်ငံနေဦးတရားမဝင်လူသားတွေပြန်ပို့နေတဲ့ထိုင်းပွဲစားအကြီးစားတဦးကိုထိုင်းလူကြီးတစ်ဖွဲ့ကဖမ်းမိပါတယ်သူ့ကိုဖမ်းမိတဲ့နိုင်ငံနေရာတော့စူပန်ပူရီပြည်နယ်အိတ်ဒိတ်ထဲမှာသူကမောင်အဆိုးတဲ့နမနဲ့အလုပ်လုပ်ကြနေဖြစ်ပြီးတော့မြန်မာနိုင်ငံကပွဲစားတဲ့သူလက်တွဲအလုပ်နေသူဖြစ်တဲ့သူ့ရဲ့ဘဏ်ကောက်ကိုထိုင်းအနာပိုင်နဲ့ဆက်ဆီးရခါမှာဘဏ်ငွေ16တန်းနီးပါးငွေကြေးလက်ပတ်စီးဆင်းနေလို့သိရပါတယ်အဲ့ဒီဖမ်းဆီးခံရတဲ့ထိုင်းပွဲစားရဲ့ထွက်ဆိုချက်ကစုတောင်ဝင်ကမြန်မာနိုင်ငံတက္ကသိုလ်ကနေတရားမဝင်နေတဲ့ထွက်သူဝေရောက်သူတွေကိုထိုင်းနဲ့တနင်္လာနေ့တိုင်းနေဆက်ဖြစ်တဲ့ပရာကျုတ်ခီခံပြည်နယ်ကနေထိုင်းတောင်ပိုင်းမလေးရှားနေဆက်ဖြစ်တဲ့ထုတ်ကလာပြည်နယ်အထိပို့ဆောင်မှုရင်းစီစဉ်ပေးရသူဖြစ်တယ်လို့ဆိုပါတယ
်။နိုဝင်ဘာလ18ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းစူရတ်ထန်လီခရိုင်အတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား40ကျော်ဖမ်းဆီးခံရပါတယ်။နိုဝင်ဘာလ21ရက်နေ့ကလည်းတပ်ပြည်နယ်မဲဆောက်မြို့ထဲမှာမြန်မာနိုင်ငံသား50ဝန်းကျင်ဖမ်းဆီးခံခဲ့ရပါတယ်။အောက်တိုဘာလအတွင်းမှာတော့မြန်မာ2000ကျော်ဖမ်းဆီးရမိကြောင်းထိုင်းတပ်မတော်ကလည်းသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလထဲမှာပဲထောင်ကနန်းရှိတဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံရတာဖြစ်ပါတယ်ရှင်။
မအေးအေးမှာပြောပြပေးခဲ့တာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလို့ပါတယ်ကမ္ဘာရင်ချင်းမှုအမွေနှစ်ဆိုင်ရာသဘောတူညီချက်ဟာနိုဝင်ဘာလ16ရက်နေ့မှာနှစ်90ပြည့်ခဲ့ပါပြီဒါပေမဲ့တချို့နိုင်ငံတွေအထူးသဖြင့်ဥရောပနဲ့မြောက်အမေရိကနိုင်ငံတွေကအမွေနှစ်စည်းမှာနေရာများစွာပါနေပြီးအာဖရိကနိုင်ငံတချို့ကတော့တနေရာမှမပါဝင်ကြသေးပါဘူး UNESCO ဟာအခုလိုပြဿနာတွေကိုဆက်လက်ဖြေရှင်းရအောင်မှာဖြစ်ပါတယ် AP သတင်းဆောင်မကိုဥတ္တမောင်တန်းကတင်ပြထားပါတယ်ရှင
်ဂီဇာဘင်ဘင်ဟာနှစ်ပေါင်း1000တိရှိနေကြတာပါဒါပေမဲ့ကမ္ဘာရင်ကျေးမှုအမွေနှစ်စည်းမှာတော့အတိမတ်ပြုခံရတာဒီနိုဝင်ဘာလမှာမှအနည်း90ပဲရှိပါသေးတယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အစည်း UNESCO ရဲ့ညွှန်ကြားရေးမှူးလာဇာအီလွန်ဒေါ်အဆုံးမကဒီစည်းရင်းအကြောင်းကိုအခုလိုပြောပြပါတယ
်16 November 1972ce texte
1992ခုနှစ်နိုဝင်ဘာ16ရက်နေ့မှာကမ္ဘာယဉ်ကျေးမှုနဲ့သဘာဝအမွေနှစ်ကာကွယ်ရေးနဲ့ဆိုင်တဲ့နိုင်ငံတကာသဘောတူညီချက်ကိုအတည်ပြုခဲ့ကြတာပါလူသားမျိုးနွယ်တရက်လုံးအတွက်အရေးကြီးဆုံးနေရာစီရင်ဖန်တီးဖို့ဒီသဘောတူညီချက်မှာပြဋ္ဌာန်းထားပါတယ်။သဘာဝဘေးအန္တရာယ်ကြောက်တဲ့အခါပြည်ပခန့်တွေနဲ့ရင်ဆိုင်ရတဲ့အခါတခြားဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနဲ့ရင်ဆိုင်ရတဲ့အခါနိုင်ငံတကာအတိုင်ဝန်းကဒီအမွေအနှစ်တွေကိုထိန်းသိမ်းဖို့အတော်ကြီးမြန်မြန်ဆန်ဆန်လှုပ်ဆောင်နိုင်ဖို့ဒီသဘောတူညီချက်မှာခွင့်ပြုထားပါတယ
်။ဒီစင်းမှာပါတဲ့နေရာအများစုကတော့လူသိများလာတဲ့ကမ္ဘာလက်ခီးသွားနေရာတွေပါ။တချို့တိုင်းပြည်တွေမှာကစီးရင်ထဲမှာနေရာ90ကျော်အထိပါနေကြပါတယ်။ဒါပေမဲ့အာဖရိကတိုင်းပြည်12ပြည်ကတော့တနေရာမှစီးရင်မှာမပါသေးပါဘူး။အာဖရိကတိုင်းမှာကမ္ဘာယဉ်ကျေးမှုအမွေနှစ်ရဲ့900ခန့်နှုန်းပဲရှိတယ်လို့ UNESCO ကပြောပါတယ
်။ sur une liste du patrimoine mondial de 1154 sites
ကမ္ဘာယဉ်ကျေးမှုအမွေနှစ် 1154 နေရာထဲမှာတဝက်နီးနီးကဥရောပနဲ့မြောက်အမေရိကဒေသမှာရှိကြတာပါ။ဒီစင်းမှာအပါနေတဲ့ဒေသကတော့ဆာဟာရာတောင်ပိုင်းအာဖရိကနဲ့အာရဗ်နိုင်ငံတွေပါစည်ရင်းအရာဟန်ချက်မညီဖြစ်နေပါတယ်ဒီကိစ္စကတော့အဖွဲ့ဝင်နိုင်ငံတွေနဲ့ဆက်လက်လုပ်ကင်ကြရမယ့်ကိစ္စဖြစ်ပါတယ
်ကမ္ဘာအမွေနှစ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဟာကမ္ဘာအမွေနှစ်ရန်မငွေကိုရရှိနိုင်ပါတယ်အမွေနှစ်စင်းမှာပါတဲ့အခါခီးသွွားလုပ်ငန်းတက်လာနိုင်ပါတယ်ဒါပေမဲ့ဒါကနှစ်ဖက်သွားထားလို့ပဲလို့လွန်ဒိုအဆုံးမကခုလိုဆက်ပြောပါတယ
် le plus visité pour la plupart sont certainement dans beaucoup de régions
အရှမ်းမှာလည်းလာကြတဲ့နေရာအများကြီးပါခီးသွွားလုပ်ငန်းကြောင့်တိုးတက်လာပါတယ်အလုပ်ကိုင်းအစ်စ်တွေဖန်တီးတယ်လူတွေရဲ့ဘဝတာယာရေးကိုထောက်ကူတယ်ဘာကြောင့်လဲဆိုတော့ဒါကဖွံ့ဖြိုးတိုးတက်ရေးအတိအကျပါပဲဒ ဒါပေမဲ့လူတွေအများကြီးလာကြပြီဆိုရင်တော့ခီးသွားလုပ်ငန်းကလည်းအမွေအနှစ်နေရာတွေအတွက်စိုးရင်စရာဖြစ်လာပါတယ
်။လက်ရှိစရင်မှာနေရာ52နေရာကိုယဉ်ကျေးမှုအမွေအနှစ်တွေထိခိုက်နိုင်တဲ့အန္တရာယ်နေရာအဖြစ်သတ်မှတ်ထားပါတယ်။ UNESCO ကမ္ဘာအမွေအနှစ်သဘောတူညီချက်150မြောက်ကိုဂရိနိုင်ငံဒယ်ဖီမှာကျင်းပတဲ့အချိန်မှာဒီသဘောတူညီချက်ရဲ့အခြေခံမှုအရေးကြီးပုံကိုသူကအခုလိုဆက်ပြီးပြောပါတယ်
။ C'est important que les sites du patrimoine mondial
ကမ္ဘာအမွေအနှစ်နေရာတွေဟာသူတို့ရဲ့တန်ဖိုးတွေဆုံးရှုံးမသွားဖို့အရေးကြီးပါတယ်။ဒီတန်ဖိုးတွေကြောင့်သူတို့အခမ်းကဏ္ဍရှိနေတာပါ။ဒီကနေ့မှဒါကိုထိန်းသိမ်းပြီးနောက်မျိုးဆက်ကိုအမွေပေးရပါမယ်။သူတို့ကလည်းဆက်ထိန်းသိမ်းရမှာပါ
။ကမ္ဘာယဉ်ကျေးမှုအမွေအနှစ်စည်းရုံးမှာနိုင်ငံတွေပို့ပြီးပါလာဖို့နဲ့အမွေအနှစ်နေရာတွေကိုလူတွေသွားနိုင်သလိုရေရှည်တည်တတ်အောင်ထိန်းသိမ်းနိုင်ရေးအနာဂတ်လုပ်ငန်းစဉ်တစ်ရပ်ကို UNESCO ကကြီးညာလိုက်မယ်လို့ပြောလင့်ထားကြပါれခင်ဗျာ
တရရှိများရှင်ဝါရှင်တန်အရီယာတဝိုက်မှာအခြေချကြတဲ့ကမ္ဘာတလကဒုက္ခသည်တွေကတော့အမေရိကန်တွင်သူတို့ရဲ့ပထမဆုံးကျေးဇူးတော်နေ့ကိုဆင်နွှဲနေကြပါတယ် VOA သတင်းတောက် Shanet's Nephew ရဲ့သတင်းဆောင်ပါကိုနားဆင်ပါရှင်အမေရိကန်ပြည်တော်စုကိုပြောင်းရွှေ့အခြေချကစားဖြစ်တဲ့ကမ္ဘာတလကရာနဲ့ချီတဲ့ဒုက္ခသည်တွေနိုဝင်ဘာလအစောပိုင်းမှာစူးစီးပြီးကျေးဇူးတော်နေ့ကိုဆင်နွှဲချပါတယ်။ဒီဒုက္ခသည်တွေတဲကအများအပြားအတွက်တော့ပထမဆုံးသောနှစ်ပတ်လည်အလှရလည်ဖြစ်ပါတယ်။အာဖဂန်ဒုက္ခသည်အနီလာခါရင်ဆိုင်ကအခုလိုပြောပါတယ
်။
ဒီကိုလာပြီးလူမျိုးပေါင်းစုံအားလုံးနဲ့တွေ့ရတာသိပ်ပြီးဂုဏ်ယူပျော်ရွှင်ရပါတယ်။ပျော်ရွှင်နေကြသူတွေနဲ့အတူကျေးဇူးတော်နဲ့ဆင်နွှဲရတာကိုပြောရပါမယ်
။အမေရိကန်မှာနိုဝင်ဘာလရဲ့စရုပ်ထမြောက်ကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်သတ်မှတ်ထားတာပါ။1600ပြည်လုံးနှစ်များစီကအမေရိကန်ကိုပြောင်းရွှေ့အခြေချတဲ့အင်္ဂလိပ်တွေနဲ့ဌာနေတိုင်းရင်းသားများအတူတဲခင်စားတောက်ခဲ့ကြတာကိုကျင်းပါတာဖြစ်ပါတယ်။အမေရိကန်အများစုကတော့ချက်စင်သားအကင်အာလူးနဲ့ gravy sauce တို့ကိုချက်ပြုတ်ချပေးမိတ်ဆွေတွေမိသားစုတွေနဲ့အတူအလရက်ကိုဆင်နွှဲကြပါတယ်။အာဖဂန်ဒုက္ခသည်နာဇီဖာကာရင်ဆိုင်ကအခုလိုပြောပါတယ်
။အဒီဇက်တော့ခွန်မီဝါကို
ကြိုက်ပါတယ်။စားတာကောင်းပါတယ်။ကျက်စင်သားစားတာကတော့ဒါပထမဆုံးအချိန်ပဲ
။အစ်စ်ပြောင်းရွှေ့လာသူတွေကိုအမေရိကန်ဒလိထုံးစံတွေသိရှိသွားရည်အတွက်ဒုက္ခသည်နေရာချထားရည်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Ethiopia လူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးကောင်စီ ECDC ကဒီအခမ်းအနားကိုစီစဉ်ခဲ့တာပါ Tesheri Tifara က ECDC ကဖြစ်ပါတယ
် Basically we are sharing with them one of the
American ရဲ့အကြီးမြတ်ဆုံးအလရက်တွေတဲကတခုကိုသူတို့နဲ့အတူမျှဝေဆင်နွှဲကြတာပါနောက်ဒီ area အတွင်းကဒုက္ခသည်တွေကိုလက်ခံထားတဲ့အတိုင်းဝိုင်းကိုလည်းဒီကိုဖိတ်ခေါ်ထားတာကြောင့်သူတို့ချင်းအစားအသောက်မျှဝေနိုင်ပါတယ်သူတို့ချင်းလည်းအပေါင်းအသင်းတွေဖြစ်သွားနိုင်ပါတယ
်မီနာတာရင်ကတော့အမေရိကန်ကို2022ခုနှစ်ဇူလိုင်လမှာရောက်လာတာပါအခက်အခဲတွေဖြတ်သန်းပြီးနောက်အမေရိကန်ကိုရောက်လာတဲ့အတွက်ကျေးဇူးတင်တယ်လို့သူမကပြောပါတယ
် And I would like to thank
Afghan တွေကိုအကူအညီပေးတဲ့အတွက်နောက် Afghanistan မှာအခုဖြစ်နေတဲ့ဒုက္ခဆင်းရဲတွေတဲ့ကလည်းအာဖဂန်တချို့ကိုခေါ်ယူခဲ့တဲ့အတွက်နောက်ဒီကနေ့အထူးသဖြင့်ကျေးဇူးတော်နေ့မှာအားလုံးကိုကျေးဇူးတင်ပါတယ
်2021ခုနှစ်ဩဂုတ်လအတွင်းတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းထောင်နဲ့ချီတဲ့အာဖဂန်တွေအမေရိကန်ကိုထွက်ပြေးခဲ့ကြတာဖြစ်ပြီးဒီအခမ်းအနားကိုလာကြတဲ့ဒုက္ခသည်အများစုကဒီအတွက်ကျေးဇူးတင်ကြောင်းပြောကြပါတယ်ရှင်တော်တာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်ဒီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ွယ်အစီအစဉ်မှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDOCH70B Asia Bin Juru Channel 13ဒါမှမဟုတ် Thaicom 6 to 2 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ဂျိုရူဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်။VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ25ရက်တောက်ချန်နေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာမှာနားဆင်ကြရမှာကတော့
မော်မြိုင်မြို့ပေါ်မှာတိုက်ပွဲဖြစ်ခဲ့တာ၊မူရုံမြို့နားထိတိုက်ပွဲတွေဖြစ်နေတာဒါတွေကိုကြည့်လို့ရှိရင်သူတို့ရဲ့အကြောင်းပြချက်ကမခိုင်လုံဘူးဆိုတ
ာမကြခင်မှာနားဆင်ချက်ရပါမယ်ရှင်အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုထုတ်လွှင့်ပါမယ်စစ်ကောင်စီအာဏာသိမ်းလို့ပေါ်ထွက်လာတဲ့ຫນွေဦးတော်လှန်ရေးအစောပိုင်းကာလမှာ Federal Democracy သဘောတရားပေါ်ပေါက်လာပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
မျိုးသားညီညီရေးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေဖက်ဒရယ်နိုင်ငံထူထောင်ဖို့တောင်းဆိုကြတာကိုစစ်ကောင်စီဥက္ကဋ္ဌကလည်းတန်ယောင်လိုက်နေပါတယ်။သူ့အနေနဲ့ဖြစ်တင်ပြစ်တိုက်တယ်လို့ယူဆတဲ့ဖက်ဒရယ်အခွင့်အရေးကိုသာပေးနိုင်မယ်လို့စက်တင်ဘာ29ရက်နေ့ကနေပြည်တော်မှာပြောသွားပါတယ်။စစ်ကောင်စီဥက္ကဋ္ဌပြောတဲ့ဖက်ဒရယ်ဆိုတာ2008အရှေ့ကဥပဒေအတိုင်းစစ်တပ်ကဥဆောင်တဲ့နိုင်ငံရေးစနစ်ကိုဆိုလိုတာပါ။တိုင်းရင်းသားတွေကကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်စနစ်ကိုသာလိုလားပါတယ်စစ်ကောင်းဆောင်ပေးတဲ့ဖက်ဒရယ်ကိုမလိုချင်ပါဘူးဒါပေမဲ့ထူးခြားတာကတော့1949ပင်လုံကြီးလာခံကစလိုက်တဲ့85နှစ်သာဖက်ဒရယ်ခရီးရှည်ကြီးပြန်လည်တက်ဝင်လှုပ်ရှားလာတာဖြစ်ပါတယ်စစ်အာဏာသိမ်းပြီးမကြာမီဖေဖော်ဝါရီလ17ရက်နေ့မှာတိုင်းရင်းသားအုပ်စု28စုကလူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီ GSCN ကိုဖွဲ့စည်းလိုက်ပါတယ်စစ်အာဏာရှင်စနစ်အဆုံးတိုက်ရေး2008အခြေခံဥပဒေဖြစ်သိမ်းရေးနဲ့ Federal Democracy နိုင်ငံတည်ဆောက်ရေးဟာဥတီချက်တွေဖြစ်လာပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကလည်း Federal ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲဖို့တာဝန်ယူထားပါတယ
်တိုင်းသားလူမျိုးပေါင်းစုံနဲ့လူတန်းစားအစုအဖွဲ့ပေါင်းစုံပါဝင်တဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီနဲ့ NUG အစိုးရဟာဒီကိစ္စမှာပူးတွဲဆောင်ရွက်နေပါတယ်ဖက်ဒရယ်ဥပဒေမူကြမ်းကစပြီးအတီးပြုတ်ပြဋ္ဌာန်းတဲ့အထိပြည်သူလူထုပါဝင်နိုင်အောင်ကြိုးပမ်းမယ်လို့ဆိုထားပါတယ်တကယ်တော့တိုင်းရင်းသားလက်နက်ကိုင်တွေဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေအကြောင်းကို2001ကတည်းကစပြီးလေ့လာခဲ့ကြတယ်လို့ဒေါက်တာလျှံမုံစာခေါင်ကဆိုပါတယ်2015မှာတပြည်လုံးအပြည့်ရစဲရေးစာချုပ်လက်မှတ်ထိုးတော့လဲပင်လုံစိတ်ဓာတ်နဲ့ဖက်ဒရယ်စနစ်တည်ဆောက်ဖို့ရည်ရွယ်ကြောင်းပေါ်ပြပါတယ်2016မှာပြည်ထောင်စုညီညွတ်ရေးညီလာခံကျင်းပတော့လဲဖက်ဒရယ်ဒီမိုကရေစီတည်ဆောက်ရေးအတွက်အစုအဖွဲ့အသီးသီးကစာတမ်းအမျိုးမျိုးတင်သွင်းခဲ့ကြပါတယ်နှင်းတော်ဖလေပွဲနဲ့အလွတ်ယုံဆွေးနွေးပွဲတွေကျင်းပပြီးဖက်ဒရယ်သဘောတရားကိုလေ့လာကြပါတယ
်ပြည်내အနေနဲ့မိမိဖွဲ့စည်းပုံအခြေခံဥပဒေကိုမိမိဖာသာရေးဆွဲပြဋ္ဌာန်းတာကိုကိုယ်ပိုင်ပြဋ္ဌာန်းဝင်လို့နားလည်သဘောပေါက်ကြပါတယ်ဖက်ဒရယ်ပြည်ထောင်စုဆိုတာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ပြည်နယ်တွေစုပေါင်းထားတဲ့နိုင်ငံရေးစနစ်ဖြစ်ပါတယ်။ဖက်ဒရယ်စနစ်ဆိုတာခွဲထွက်နိုင်ခဲ့မဟုတ်ပဲဒန်းတူရည်တူပူးပေါင်းဆောင်ရွက်မှုသာဖြစ်တယ်လို့နားလည်လာကြပါလေ။ဒါကြောင့်မို့အနာဂတ်ဖက်ဒရယ်ပြည်ထောင်စုရဲ့အခြေခံဥပဒေရေးဆွဲတဲ့အခါမှာခွဲထွက်ခွင့်မပါတဲ့ပြည်ထောင်စုကိုတည်ဆောင်ကြဖို့2015မှာသဘောတူခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီတုန်းကတိုင်းရင်းသားခုနှစ်ပြည်နယ်နဲ့ဗမာပြည်နယ်ဖွဲ့စည်းရေးကော်မတီတွေတောင်းပေါ်ထွက်လာခဲ့တယ်လို့ဆိုပါတယ
်မိမိတို့ဆန္ဒအတိုင်းပင်လုံစာချုပ်ကိုလက်မှတ်ထိုးခဲ့တာမို့အစကောင်းတယ်လို့ပြောနိုင်ပေမဲ့အကောင့်ထဲပေါ်တဲ့အခါမှာဗမာကြီးဆိုတဲ့တပြည်တော်စနစ်ဖြစ်နေပါတယ်ဗမာပြည်မရဲ့လုတ်ပိုင်ခွင့်ဟာပြည်ထောင်စုအာဏာကျင့်သုံးခွင့်ဖြစ်နေပါတယ်တပြည်တော်စနစ်ကိုလွတ်တော်ကိုယ်စားလှယ်တွေနဲ့အခြားအဖွဲ့အစည်းတွေလက်မခံနိုင်တာထင်ရှားပါတယ်စစ်အာဏာသိမ်းပြီး2လအကြာမတ်လ31ရက်နေ့မှာFederal Democracy ပဒိညင်လို့ခေါ်တဲ့ Federal Democracy ပြည်ထောင်စုကျင်းညာစရန်းကိုထုတ်ဝေနိုင်တာဟာຫນွေဦးတော်လန်ရဲ့ဥတီချက်ကိုပြသနေပါတယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်နိုင်ငံရေးပါတီတက်မကအရက်ဖက်လူမှုအဖွဲ့အစည်း CDN အဖွဲ့တိုင်းရင်းသားတော်လန်ရေးအဖွဲ့နဲ့ဂျာကာလာအဖွဲ့အစည်းတွေဟာပဒိညင်မှာ ပါဝင်ကြပါတယ်
Federal Democracy ပြည်ညင်ကျင်းပြီးနှစ်ပတ်လောက်ကြာတော့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းပါတယ်နောက်တော့ PDF ပြည်သူ့ကာကွယ်ရေးတပ်ကိုမေလမှာဖွဲ့စည်းပြီး September 9 ရက်နေ့မှာခုခံကာကွယ်ရေးစစ်ပွဲကိုကျင်းပါတယ် စစ်ကောင်စီတပ်ကလည်းအပြင်းအထန်ထိုးနှက်တိုက်ခိုက်လာပါတယ် ဒါလို့စစ်စင်ရေးပြင်းထန်နေချိန်မျိုးဥတော်လိုင်းအစိုးပိုင်းကာလမှာ Federal Democracy ပြည်ညင်ကိုကျင်းညာနိုင်တာဟာထူးခြားပါတယ်ဒါပေမဲ့အဖွဲ့အစည်းပေါင်းစုံပါဝင်တဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီကဇန်နဝါရီလကုန်ပိုင်းမှာကျင်းပတဲ့ပထမအကြိမ်ပြည်သူညီလာခံမှာ Federal ပြည်ညင်ကိုအတည်ပြုလိုက်ပါတယ် Federal ပြည်ညင်ရေးဆွဲရမှာပါဝင်တဲ့ပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကပဲ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီကိုတည်ထောင်လိုက်တာဖြစ်ပါတယ်။တပြိုင်တည်းလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေဖြစ်လို့အဖွဲ့ဝင်ဦးရေတိုးပွားနေပါတယ်။ NUCC တည်ခေါင်စမလအစောပိုင်းမှာအဖွဲ့ဝင်9ဘွဲ့သာရှိပေမဲ့ 2021နိုဝင်ဘာလ16ရက်နေ့မှာ တင်းစာရှင်းလင်းပွဲလှုပ်တော့အဖွဲ့ဝင် 30 လောက်ရှိနေပါပြီ။ 1948, 1984 အခြေခံဥပဒေတွေဟာ
ဗမာကြီးစိုးတဲ့ဥပဒေတွေဖြစ်လို့ဖက်ဒရယ်ဥပဒေကိုတိုင်းရင်းသားလူထုလူသားစာအလွှာစုံကရေးဆွဲရမယ်လို့ဆိုပါတယ်ခင်ဗျာ။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ကျန်းမာရေးအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်။ ကမ္ဘာမှာကိုဗစ်-19နောက်ပိုင်းအဖြစ်များလာတဲ့ဒီအဆုံးစီရင်မှုဟာမြန်မာမှာလည်းလာတူများလာခဲ့ပုံရပြီးအခုနောက်ပိုင်းမှာလည်းဆက်တိုးလာပုံပဲလို့စိတ်ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဘာကြောင့်အခုလိုဖြစ်လာနေတာပါလဲဘလို့ကြိုသိနိုင်ပြီးဘလို့ကူညီကာကွယ်ပေးနိုင်ပါသလဲဒီအကြောင်းဩစတြေးလျအခြေစိုက်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးနဲ့မြန်မာဆေးတက္ကသိုလ်ရဲ့ဂုဏ်တူးဆောင်ပါမောက်
Okay, Pamoka, Dr. Raymond, tell me, Kenya. Generally, COVID, now by Galabo, no, Kapama, Kuguku, a song see in Muri, Nyala, the Lu, the virtual, the Kabacha, my Puga, Topian get the Lu, Yamaninga Malay, a Laru, Chilla, and get the poor Mune, a good now by Maba, a two deputy, we get a lava into it, dream of one, no, Samya, Lanibo, Yaramu, Yama Media Rima, Trigiaramo.
ပါချောင်းအခုလို့ဖြစ်လာနိုင်တာကိုစပြီးတော့ရှင်းပြပြီးပါလားဆရာကြီးအဲဒီဝေကိုနဲ့ပတ်သက်ပြီးတော့ကျွန်တော်ဖြေရမယ်ဆိုလို့ကျွန်တော်အခြေအတွေ့မရှိဘူးလို့ပြောပါလိမ့်မယ်နော်ပါချောင်းလည်းဆိုတော့မိမိတကယ်တန်ဖိုးထားတဲ့မိအသက်ကိုပင်အဆုံးစီရင်ဖို့ဆိုတဲ့ကိစ္စကအင်တာနက်နဲ့ပြီးရှုပ်ထွေးပြီးတော့ကြာရစ်သူတွေရွှေမျိုးသားချင်းတွေအားလုံးအဖြေရှာခက်လေရှိတဲ့အကြောင်းအရာဖြစ်ပါ biological sociological psychological individual factor environmental factor ကျွန်တော်ပြောစာမလို့ပါဘူးလေလက်ရှိပြည်တွင်းအခြေအနေကြီးကျွန်တော်တွေးဆကြည့်မယ်ဆိုလို့ရှင်တော့အနာသိမ့်ထားတဲ့အုပ်ချုပ်မှုအောက်မှာပြည်သူတွေအကြောက်တရားနဲ့နေထိုင်နေရတာကြောင့်လူမှုတိုင်းအောင်ကြီးတစ်ခုလုံးကဆိုရှယ်ကိုဟီရှင်ပြတ်သုံးသွားပြီးတော့ကျွန်မကြီးပညာကြီးစီးပွားကြီးစိတ်ဓာတ်ကြီးရအားလုံးကစင်ကလေးဖြစ်နေတဲ့အခြေပေါ့ဗျာဒါမှမိသားစုတွေမိမိတို့ရဲ့မြို့ဝါတွေကိုဆွံ့ခွာ ရာတွေချို့မှာဆိုရွာလုံးချို့မရှုခံပြီးတော့ဘေးဒုက္ခရောက်နေတဲ့အချိန်ဖဲမင်းခေါ်တဲ့အစာရေးဆန်းအငတ်ပြေးကြုံလူညီပါဖြစ်နေတဲ့အချိန်ဒါတွေကိုထည့်သွင်းစဉ်းစားရမှာပါလူအများစုခံစားနေရတဲ့ collective trauma ဆိုတဲ့စိတ်ဒဏ်ရာကြီးခံစားနေရတဲ့အချိန်နဲ့ဖြစ်လို့မိမိကိုယ်ကိုအဆုံးစီရင်နဲ့နှုတ်ထပို့ပြီးတော့မြတ်ပြလာတယ်လို့ကျွန်တော်တို့ဆုံးနိုင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအနေထားမှာဒီအဆုံးမစီရင်ခင်ပေါ့နော်ကြိုပြီးတော့သိနိုင်မယ့်အနေထားမျိုးရှိနေလားဆရာကြီးအ
ဲ့တော့အဆုံးမစီရင်ခင်မှာ လူတယောက်ရဲ့စိတ်ဓာတ်ကဘယ်လိုအခြေအနေရှိလဲလို့ကျွန်တော်တို့စမ်းစစ်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာစိတ်ဓာတ်ကျတဲ့အခြေအနေတွေ့ရမယ်အဲ့တော့စိတ်ကျယောဂါကြီးဆိုပြီးတော့ major depression ခံစားနေရတဲ့လူတွေအဲ့ထက်မှာ 70% 80% ကျွန်တော်ပါတယ်ခင်ဗျာတချို့ကလည်းပဲအရေးသေးတာအလုပ်ချုပ်တောက်ဆိုပြီးတော့မှ alcoholism ဖြစ်ပြီးတော့သူတို့ရဲ့ impulse control ပေါ့သူတို့စိတ်သူမနိုင်အောင်ဖြစ်တဲ့လူတွေလည်းပဲ 50% တော့ပါတာတွေ့ရတယ်လို့ပဲစိတ်ယောဂါခံစားနေရတဲ့လူတွေပေါ့လေအဲ့ဒီကတော့ 4% တော့ပါပါတယ်၄ရာခိုင်နှုန်းပါပါတယ်အဲ့တော့သူတွေတရားနဲ့ကြည့်မယ်ဆိုလို့ရှိရင်တော့အဆုံးစင်လူအများစုပေါ့လေဒါကဘာကြရမလဲကြည့်လိုက်မယ်ဆိုရင်အဲ့ဒီသူတို့အဆုံးမစင်ခင်အသက်မဆိုးမှမီအချိန်ကောင်းမှာစိတ်ဝိတာအနည်းနဲ့များတစ်ခုနှစ်ခုတော့သူတို့ခံစားနေရရှာတော့တွေ့ရတယ်ဒါကိုပြန်စဉ်းစားမယ်ဆိုလို့ရှိရင်ဘယ်သူမဆိုးပေါ့လေပြင်းထန်တဲ့စိတ်ဖိစီးမှုနဲ့အခုကျွန်တော်ဘာမှမတွေ့ဆုံးရတဲ့ဟာမျိုးတွေပေါ့လေခံစားနေရတဲ့အချိန်မှာဆိုရင်တော့အနည်းနဲ့အများစိတ်ဓာတ်ကျတဲ့ဟာတော့ဖြစ်နေတာပေါ့ဒါကိုကျွန်တော်က reactive depression လို့ခေါ်တယ်နော်ပမာန်ပေါ့လေဒါပေမဲ့အဲ့ဒီကနေပြီးတော့open skill ကိုယ့်ကိုယ်ပြန်လည်တွန်းထိုင်နိုင်တဲ့ခန္ဓာရဲ့ဆုံးကိုပြန်ပြီးတော့မတိဆောက်နိုင်တဲ့လူတွေဆိုလို့ရှိရင်စိတ်ကျယောဂါကြီးဖြစ်သွားတာ major depression ဖြစ်ခံစားပြီးတော့ခုနဆူဆက်ဖြစ်ဖို့ကပိုများလာပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီခံစားနေရသူတွေမှာကြိုသိနိုင်မဲ့လက္ခဏာတွေရောအဓိကဘယ်လိုရှိနေလဲဆရာ
ကြီးသိသာသာသူတို့မှာရှိတဲ့ symptom တွေပေါ့လေဝေဒနာတွေကဘာလဲဆိုလို့ရှိရင်သူတို့မှာဆုတ်ယုတ်တဲ့အတွေးခေါ်တယ် negative အတွေးတွေကြီးဆိုလာပြီးတော့မိမိကိုယ်ကိုမနှိမ့်ညွတ်တော့ခြင်းမိမိကိုယ်ကိုအပြစ်နဲ့ထိုက်တန်တယ်လို့ယုံကြည်လာတာပေါ့ကိုယ့်ကို blame လုပ်တာလေပျော်ရွှင်မှုစိတ်သုံးနေတွေးနေကြည့်တယ်မှာယုံမှုထွက်နေလောက်အောင်ပိတ်မိနေသူခံစားပြီးတော့ပြန်လဲကျွမ်းမာလာဖို့လဲညွန့်ညက်ဆုံးရှုံးပြီးတော့သက်သာမှုရောက်ဖို့အခြားနည်းလမ်းရှာမတွေ့တော့ပဲနဲ့မိမိချစ်ခင်တွေ့တာလေအသက်ကိုအဆုံးစီနေတဲ့စိတ်တွေနဲ့တစ်ချိန်လုံးညှောနေတာလေအဲ့ဒါကိုတူဦးတယောက်ကများစာနာပေးပြီးတော့နားလည်ပေးမယ်ဆိုလို့ရှိရင်ဘာကြောင့်တအရေးကြီးလဲဆိုလို့ရှိရင်သူကဒီလိုဖြစ်တဲ့လူတွေကလူမှုအသိုက်အဝန်းကိုရှောင်ကျဉ်ပြီးတော့အထူးကြံပေါ်ရဲမှာတယောက်ကဲသူရှော့ကနေရတာပေါ့လေအဲ့မှာသူ့ရဲ့စိတ်အလိုလိုက်ပြီးတော့ဖြစ်သွားတာများပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီအထူးကြံနေတဲ့အနေထားကနေရှေ့ဆက်ပြီးတော့ဒီအဆုံးစီရင်တဲ့အဆင့်အထိမရအောင်ပေါ့နော်ဘာကအဓိကအရေးကြီးနိုင်မလဲဆရာကြီ
းဒီနေရာမှာစိတ်ဓာတ်ကြတဲ့အနေမှာကုသမှုခံစားဖို့လိုတယ်ဆိုတဲ့ဟာရယ်ဒါမျိုးကဒီလိုစိတ်ခံစားရတာကစိတ်ကအနေထားတစ်ရပ်ပဲဖြစ်တယ်တက်တာမှုရတော့အောင်ကုသမှုခံရလို့ရှိရင်စိတ်ပြေတော့သွားပြီးတော့ဒီအခြေအနေကနေရုံထွက်သွားနိုင်တယ်ဆိုတဲ့အကြောင်းကိုထောက်ပြနိုင်ဖို့လည်းလိုတယ်အဲ့ဒီမှာမိတ်ဆွေပေါင်းတဲ့အနေနဲ့ကျွန်တော်တို့ဒါမျိုးခံစားတော့တွေ့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲတင်းတင်းနေကြည့်ဖို့လိုတယ်ကျွန်တော်ခံစားနေရတာဟုတ်နားလေတယ်သဘောပေါက်တယ်နော်ဒီလိုစိတ်ကလည်းမကြည်မချမ်းဖြစ်နေတယ်ဒေါသလည်းဖြစ်ရင်ဖြစ်နေမယ်ဒါပေမဲ့အဲ့လိုဖြစ်နေလို့လောကကြီးကနေလို့မကောင်းတော့ဖြစ်နေပြီးတော့မိမိကိုယ်ကိုမိမိနော်လောက်ကြောင့်မို့ညာစိတ်ပူပေါက်ပေါ်ပေါက်နေသလားဆိုတော့ပြုမှန်နေနေမေးကြည့်ဖို့လိုပါတယ်တချို့ကလည်းမမေးရဘူးပေါ့လေမေးလိုက်ပူဆိုးသွားမလားဆိုပြီးတော့ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုမေးလိုက်ရင်ရောဘယ်လိုတက်ရောက်မှုရှိလာနိုင်လဲဆရာကြီး
အဲ့လိုမေးလိုက်လို့ရှိရင်စိတ်ခံစားနေတဲ့လူတယောက်အနေနဲ့ဒီမေးကိုမေးတာကိုကြားရတာနဲ့သူ့မှာ release ဖြစ်သွားတယ်။ဟောငါခံစားနေရတော့လူတယောက်ကတော့တော့နားလေပါလား။နားမှာလည်းရှင်းပြဖို့အခွင့်အရေးရသွားပြီဆိုပြီးတော့သူ့ရဲ့အကျိုးအကြောင်းတွေကိုဖြည်းဖြည်းဖြည်းဖြည်းသူထုတ်ပြောလာတဲ့အနေထားရှိလာလို့ရှိရင် तू က suicidal thought ကနေပြီးတော့ suicidal plan ပေါ့လေ။ဘယ်လောက်ထိ तू အကျဉ်းစီရှိတယ်ဆိုတော့ကိုဖွင့်ပြောလာနေတဲ့အနေထားရှိလာတယ်။အဲ့တော့အဲ့ဒါမှကျွန်တော်တို့က intervention လုပ်ပြီးတော့ဒီအချိန်မှာတော့ professional တွေ့ဖို့လိုတယ်။ဒါဆိုလို့ကျွန်တော် safe ဖြစ်အောင်မလုပ်ရင်ကောင်းမှာအကျဉ်းပေးဖို့ပေါ့လေ။အဲ့လိုကနေပြီးတော့ကျွန်တော်ကူညီပေးဖို့လုပ်ပါတယ်။ဒါအခုကျွန်တော်ပြောနေတဲ့ဥစ္စာကအများအဖြစ်ပေါ့လေ။အခုဖြစ်နေတဲ့ကျွန်တော်တို့တနေရာတနေရာပြေးသွားနေတဲ့တောထဲမှာတောင်ထဲမှာဂျုံကန်နေတဲ့လူတွေရှိတယ်။အဲ့လူတွေမှာလည်းတဦးနဲ့တဦးတယောက်နဲ့တယောက်ကလည်း resilient ဆိုတာရှိပေမဲ့ခံနိုင်ရင်ရှိပေမဲ့တယောက်နဲ့တယောက်မတူကြဘူးပေါ့လေ။နော်အဲ့မှာတို့က collective trauma ကြီးကစိတ်ဖြစ်စီမှုကြီးခံစားနေရတယ်။အဲ့ဒါတွေကိုဘယ်လိုမသုံးသပ်မလဲ။ဒီ grief process ကိုတို့ဘယ်လိုကန်ကြွမလဲဆိုတော့ဝင်ပြီးတော့ကျွန်တော်အကူအညီပေးဖို့လိုပါပဲ။အဲ့ဒါကကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့အနေထားပေါ့လေ။ပြောမယ်ဆိုလို့ကျွန်တော် internet နဲ့တယ်ပေါ့လေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးခဏကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့သတင်းပတ်ဆင်နောက်တစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။နေဆက်ဒေတာသတင်းထောက်တွေအပတ်စဉ်စုစည်းတင်ပြနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါနေဆက်ဒေတာတိုင်းနာသတင်းတော့တွေကနေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မရောဦးမြို့နယ်ထဲမှာရှိတဲ့အာထက်ကကျောင်းတစ်ကျောင်းမှာကျောင်းသူကျောင်းသား12ယောက်အသက်ရှူကျက်ပြီးဆေးရုံကိုအရေးပေါ်ပို့ဆောင်ခဲ့ရပါတယ်ကရင်ပြည်နယ်မြောက်ပြည်မြို့နယ်ထဲကော့ပရာစစ်ကြောင်းရိတ်ခါတင်ကတိုက်ခိုက်ခံရပြီးရဲမင်း2ယောက်အပါအဝင်3ယောက်ကြဆုံးခဲ့ပါတယ်သတင်းလောကတွေထဲမှာတော့စစ်ရေးအခြေအနေတင်မာနေတဲ့ချင်းပြည်နယ်မှာစစ်တပ်ကစစ်ရေးဗျူဟာတွေပြောင်းလဲလာတဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေကိုလည်းပို့ပြီးတော့အသုံးပြုလာနိုင်တယ်လို့ချင်းမျိုးသားတပ်ဦးကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျွဲတဲအထက်ကခွဲကျောင်းကကျောင်းသူကျောင်းသား12ယောက်စတင်နေတော့အသက်ရှူကျပြီးမြောင်းပွေနဲ့မြောက်ဦးစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရပါတယ်နိုဝင်ဘာလ23ရက်နေ့မနက်ပိုင်းမှာစတင်ခန်းအတွင်းနာမည်ခေါ်လို့အပြီးကိုတန်းကျောင်းသူတယောက်အသက်ရှူကျလာလို့ဆရာမတွေကအပြင်ခေါ်ထုတ်ပြီးပြုစုနေတော့တခြားကျောင်းသူ3ယောက်လည်းထပ်ဖြတ်လာတာလို့ကျောင်းဆရာတယောက်ကပြောပါတယ်ရွာကဈေးမိုးနဲ့သူနာပြုဆရာမကိုခေါ်ယူကုသခဲ့ပေမဲ့မသက်သာတဲ့အပြင်အဲ့ဒီကျောင်းသူ၄ယောက်အပြင်ကျောင်းသူကျောင်းသား၁၂ယောက်အထိအသက်ရှူကျလာတာကြောင့်မြောင်းပွေစည်းရုံကိုပို့လိုက်ရတာဖြစ်တယ်လို့အကူအညီပေးနေသူတွေကဆိုပါတယ်
။ကရင်ပြည်နယ်မြောင်းပွေမြို့နယ်တဲ့ကော့ပရာစစ်ကြောင်းရဲ့ရိတ်ခါတင်ကတိုက်ခိုက်ခံရပြီးရဲမင်း၂ယောက်နဲ့ရဲဘော်တစ်ယောက်ကြာဆုံးခဲ့တယ်လို့ကော့ပရာစစ်ကြောင်းနဲ့နေဆက်သူတွေကပြောပါတယ်။နိုဝင်ဘာလ22ရက်ကမြောင်းပွေဝေါ်လီလမ်းတနေရာမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်မှုကိုခံခဲ့ရပြီးနောက်ကော့ပရာစစ်ကြောင်းက3ယောက်တည်း2ယောက်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့နေဆက်သူတယောက်ကပြောပါတယ်။တိဘောဘူးစခန်းကိုဆုံးရှုံးထားတဲ့စစ်ကောင်စီတပ်ကအဲ့ဒီစခန်းအနီးတစ်ဝိုက်နဲ့မြောင်းပွေဝေါ်လီလမ်းကြောင်းကိုထိချုပ်နိုင်ရင်အင်အားအလွန်ကျုံသုံးပြီးထိုးစစ်ဆင်မှုတွေဆက်တိုက်လုပ်နေတယ်လို့လည်း KNU ကထုတ်ပြန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာဈေးဆိုင်ပိုင်ရှင်တွေကို TNL တအားလက်နက်ကင်တပ်ဖွဲ့ကဆက်ကျေးဆောင်ဖို့လိပ်စာကပ်ပေးဝေနေပါတယ်။အော်တိုဘားလနောက်ပိုင်းကစပြီးဆိုင်ကြီးဆိုင်ငယ်အလုံးကိုလိပ်စာကပ်တွေပေးဝေခဲ့ပါတယ်။ဆိုင်အကြီးအသေးလိုက်တနစ်စာအတွက်70သိန်း15သိန်း30အထိတောင်းခံတာဖြစ်ပြီးဒီကနေ့စီးပွားရေးအခြေအနေအရဒီငွေပမာဏကိုပေးဆောင်ဖို့ခက်ခဲနေတယ်လို့ဆိုင်ပိုင်ရှင်တွေကပြောပါတယ်။ဒီအတွက်ရှော့ပေါ်ပေးဖို့နဲ့ဆိုင်သေးသမားတွေကိုလို့ပေးဖို့လဲတိရခဏနေကတောင်းဆိုနေပါတယ်
မွန်ပြည်နယ်ကြိတ်မယောမြို့နယ်တောင်ကလေးရဲစခန်းကို KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တို့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ရာစစ်ကောင်စီခမာယ200ရှစ်မှဘူကြီးတို့ရဲစခန်းမှုအပါအဝင်12ယောက်တေဆုံးခဲ့ပြီးအယက်သား3ယောက်တေ6ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီနဲ့နှိဆက်သူတွေကပြောပါတယ်။နိုဝင်ဘာ21ရက်မနေ့စောစောပိုင်းကဖြစ်တဲ့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီရဲ့လက်နက်10လက်60မမစိန်ပြောင်းတလက်နဲ့အတူဘုံးပီးတွေကြီးစံတွေကိုလည်းသိမ်းဆီးရမိတယ်လို့ Lion Battalion Commander ဗျူဟာစစ်ကောင်ကတရင်ထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ရဲ့လေရင်နဲ့ဘုံကျဲမှုကြောင့်ဘုံကြီးကျောင်းနဲ့နေအိမ်အဆောက်အုံတွေထိမှန်ခဲ့ပြီးအယက်သား3ယောက်သေဆုံးကလေးငယ်1ယောက်အပါအဝင်ထိခိုက်ဒဏ်ရာရရှိသူ6ယောက်ကိုလည်းကေစေးရေးအဖွဲ့တွေကမော်လမြိုင်စည်းရုံကိုပို့ဆောင်ထားတယ်လို့ပြောပါတယ်
ကချင်ပြည်နယ်အင်ဂျန်ရံမြို့ရှိဘွန်ရာယန်စစ်ဆောင်စခန်းကစစ်ဆောင်ပြီးသူ900ကျော်စားဝတ်နေရေးအခက်အခဲကြုံနေရတယ်လို့ပြောပါရယ်မြစ်ကြီးနားကနေအင်ဂျန်ရံကိုသွားတဲ့လမ်းကြောင်းတစ်လျှောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆေးတားဆီးမှုတွေပြုတ်လုနေတာကြောင့်စစ်ဆောင်တွေကိုရိတ်ခါပုတ်ပင်းနိုင်ရေးအခက်အခဲဖြစ်လာလို့အခုလိုခက်ခဲမှုတွေရှိလာနေတာဖြစ်ကြောင်းစစ်ဆောင်တွေကိုကူညီနေသူတယောက်ကပြောပါရယ်လမ်းခီးတစ်လျှောက်မှာစစ်တပ်ကစစ်ဆေးမှုတွေဖမ်းဆီးမှုတွေဖြတ်တန်းသွားလာခွင့်နဲ့မပေးတာကြောင့်စစ်ဆောင်တွေစားနပ်ရိက္ခအပိုင်အခက်ခဲဖြစ်လာတယ်လို့ဆေးတွေလည်းပြက်လာတာကြောင့်ဒီလထက်မှကလေးငယ်တွေအပြင်တက်ကြီးရွယ်အိုတွေဖျားနာမှုပုံပုံများပြားလာနေတယ်လို့စစ်ဆောင်တယောက်ကပြောပါတယ်ဒီစစ်ဆောင်တွေဟာ2021ခုနှစ်အစောပိုင်းကစစ်တပ်နဲ့ KIA တို့အကြမ်းဖြစ်ပွားခဲ့တဲ့အင်ဂျန်ရံမြို့နယ်ထဲကတိုက်ပွဲတွေကြောင့်အနီးနားကျေးရွာကစစ်ဆောင်လာသူတွေဖြစ်ကြပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်တီဘောလ်ကြီးရွာအနီးမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CNDF တို့အကြား9ရက်ကြာဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကအရာရှိအပါအဝင်အယောက်30ကျော်တိဆုံးခဲ့တယ်လို့ချင်းမျိုးသားဖွဲ့ချုပ် CNO CNDF ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ထားပါတယ်ဖလန်းမြို့နယ်အိန္ဒိယမြန်မာနယ်စပ်အနီးမှာတည်ရှိတဲ့တီဘောလ်ကြီးရွာကစစ်ကောင်စီတပ်စခန်းကိုသိမ်းပိုက်ဖို့ CNDF ကနိုဝင်ဘာလ15ရက်နေ့မနေ့ကစလို့လက်နက်ကြီးလက်နက်ငယ် drone တွေနဲ့စတင်ပစ်ခတ်တိုက်ခိုက် Yakani, Nombala Sekuyaniti, Taipwe Pipua Kejaraba, Nayaja Taipwe, Sita Becca and Nezon, Tose Joti, Sombi, Ayashi, Rile, Pau and Bime, CNDA Beccaro, Jasona Mu Mashibe, Yebo Liauka, Masuyan Yare Tanyari, Yakere Lucy and Oka Piovare, Taipwe Dema, Sikansi, Tapwega, Tina Rajang, Jelly Yin, Taipwe Dun Yahajin Rine, Li Jangani, Bonje Taikai Kere Lucy and O CNDA, Siuzi Choka Piovare.
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ရေးအခြေအနေတွေတင်မာနေတဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်ကစစ်ရေးဗျူဟာတွေပြောင်းလဲလာပြီးလက်နက်ကြီးပြက်ခတ်မှုတွေကိုပို့အသုံးပြုလာတယ်လို့လေကြောင်းတိုက်ခိုက်မှုကိုလည်းပို့ပြီးတော့အသုံးပြုလာနိုင်တယ်လို့ချင်းမျိုးသားတပ်ဦးစီအန်အက်ကပြောဆိုလိုက်ပါတယ်ချင်းပြည်နယ်ရဲ့စစ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုရောဘတ်ကစူးစီး
စစ်ကောင်စီကထိုးစစ်ဆင်မှုနှဲလာပေမဲ့စစ်ရေးပြုဟာပြောင်းလဲလာတယ်လို့ချင်းပြူသားတအူစီအန်ရဲ့ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်ချင်းပင်နယ်တောင်ပိုင်းမှာတော့မြောက်ပိုင်းတဲ့ဒီနေ့ထိစစ်ဆင်ရာ short ဒီနေ့ထဲမှာတော့အဲ့လိုနေထားမဟုတ်ဘူးအဓိကကတော့ဒီမြောက်ပိုင်းကို focus ပို့ပြီးတော့လုပ်တယ်အဲ့ဒါလို့ရှိတယ်တစ်ခုလုံးချုပ်ရင်တော့သူတို့ဘက်ကတိုက်ပွဲကအစင်ကရှော့လာတာပေါ့နော်သူတို့ဘက်ကအင်အားပုံနေတော့သလားတော့မသိဘူးပေါ့ပြီးတော့သူတို့ကလက်နဲ့ကြီးပဲအားကိုးပြီးတော့ပို့ပြီးတော့တုံးလာတယ်အစကတော့အဲ့ဒါမဟုတ်ဘူးကျွန်တော်တို့အနည်းကနဲ့ပဲ20ပဲ15ပဲနဲ့အဲ့လိုနဲ့ချတာပေါ့အခုကတော့အဲ့ဒီအနေထားသူတို့ကမရောက်နိုင်တော့ဘူးလက်နဲ့ကြီးကပို့တုံးလာတယ
်ပွင့်လင်းရသည်ရောက်ရှိလာပြီဖြစ်တာကြောင့်စစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုတွေလည်းပူအသုံးပြုလာနိုင်တယ်လို့စလိုက်ထက်နေကဆက်ပြောပါတယ
်ပြီးခဲ့တဲ့ဒီအင်ကာနေကပဲသူတို့ကပင်းထောက်နေရင်ကျွန်တော်တို့အပေါ်ကိုလာဝိုက်တာပေါ့နော်လေရင်ကပို့ပြီးတော့အသုံးပြုလာနိုင်တဲ့လာလာတော့ရှိတာပေါ့
နိုဝင်ဘာလ3ပိုင်းကစစ်ကောင်စီရဲ့ကင်းထောက်လီရင်တစင်းဟာချင်းမျိုးသားတပ်ဦးဗဟုဌာနချုပ်ဝီတူရီယာစခန်းအနီးမှာကင်းထောက်ပြန်ဝဲလာခဲ့ပါတယ်တဟာစစ်ကောင်စီတပ်ဖွဲ့ကကချင်ပြည်နယ်ဖားကတ်မြို့နယ်အနံပါတီတာကိုဘုံကျဲတိုက်ခိုက်ခဲ့ပြီးနောက် CNF ဌာနချုပ်ဘက်ကကင်းလှည့်ပြန်တန်းလာတာဖြစ်ပါတယ်စစ်ကောင်စီရဲ့ကင်းထောက်လီရင်ပြန်ဝဲလာပြီးနောက်မှာတော့ချင်းမျိုးသားတပ်ဦးဗဟုဌာနချုပ်ဝီတူရီယာစခန်းကိုစစ်ကောင်စီကလေကြောင်းကနေပိတ်မှတ်ထားတိုက်ခိုက်ဖို့စီစဉ်နေတဲ့စရင်တပ်ပုံတွေလူမှုကွန်ရက်စာမျက်နှာပေါ်မှာပေါ်ထွက်လာခဲ့ပါတယ်ချင်းမျိုးသားတပ်ဦးပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကတော့စစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အတွက် CNF အနေနဲ့ကြိုတင်ပြင်ဆင်ထားတယ်လို့ဆိုပါတယ
်ကျွန်တော်တို့ချင်းတောင်ကပထရီနေမြေကလေရင်၃ချင်း၃ရင်တော့အသေးပြောက်ကနေတာပဲလေရင်တွေသုံးပြီးတော့အဲ့ဒီတိုင်းသားလက်နဲ့ကန်နေပါတယ်အသေးပြောက်များမယ်ဆိုပေဟာတော့မဖြစ်နိုင်ဘူးပေါ့ကျွန်တော်တို့ကအကောင်းဆုံးပြင်ဆင်မှုတော့လုပ်အပ်မှာပေါ့လေလုပ်လို့လုပ်နေပါတယ်
အခုရက်ပိုင်းအတွင်းချင်းပြည်နယ်မှာစစ်ကောင်စီရဲ့တိုက်လေရင်တွေမကြာခဏပြန်ဝဲလာပြီးနိုဝင်ဘာလ9ရက်နေ့ကဟာခါထန်တလန်ကြားတီမစ်လွင်ပြင်အနီးနဲ့နိုဝင်ဘာလ15ရက်နေ့ကချင်းပြည်နယ်ဖလန်မြို့နယ်တီဘော်ကြီးရွာအနီးမှာတိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ
စစ်ကောင်စီနဲ့တိုင်းသာလက်နက်ကအဖွဲ့ဆက်ဖွဲ့တို့ဒုတိယအကြိမ်နိုင်ငံရေးဆွေးနွေးမှုတွေကိုနိုဝင်ဘာလဒုတိယပတ်အတွင်းမှာကျင်းပပြီးစီးခဲ့ပြီးဖြစ်ပေမဲ့ထင်သာမြင်သာတဲ့တိုးတက်မှုတွေကိုမတွေ့ရဘူးလို့တိုင်းသာအရေးလေးလာသူတွေကပြောပါတယ်။ဒီကြောင့်ကိုတော့မိရင်ကြီးကပေးပို့ထားပါတယ်
။ဘိုင်းယနာလက်နက်ကန်ဆက်ဖွဲ့တွေကနောက်ဆုံးတွားရောက်ခဲ့တဲ့မွန်ပြည်တပ်ပါတီ NNSP နဲ့စစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တို့နေပြည်တော်မှာနိုဝင်ဘာလ10ရက်နေ့ကသဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့တယ်ဆိုပေမဲ့ဘာအကျိုးရလာမှမရနိုင်ဘူးလို့တိုင်းရနာလူမျိုးများရေးရာစင်တာဤနဲ့အမှုဆောင်တရိုက်တာဒေါက်တာပညာမွန်ကပြောပါတယ
်မွန်ပြည်တပ်ပါတီကသူတို့တည်တယ်ဒီဆွေးနွေးပွဲကဘာမှအကျိုးသိမ့်မရှိဘူးဘာမှထူးထူးခြားခြားရလာတော့မရနိုင်ဘူးဒါပေမဲ့သူတို့ကတော့ဒီစစ်မဖြစ်ဖို့ပေါ့နော်စစ်မဖြစ်ဖို့ကသူတို့ထိန်းထားတဲ့သဘောပေါ့ဒါပေမဲ့နိုင်ငံရေးကလည်းသူတို့ quyền ထဲမှာမဝင်တော့ဖို့ပေါ့နော်နိုင်ငံကြီးအန်ဒီရေကိုလည်းကိုထိန်းထားရမယ်ဘလို့ထိန်းရမလဲဆိုတော့မွန်ပြည်တပ်ပါတီလမ်းကြောင်းရှာဖို့လိုတယ်တခြား EU နဲ့စကားပြောဖို့လိုတယ
်မွန်ဒေတာမှာတိုက်ပွဲတွေမဖြစ်စေခြင်းနဲ့အကြောင်းပြချက်နဲ့တော့အခုလိုတွေ့ဆုံနေဆိုတာမျိုးတော့ခိုင်လုံမှုမရှိဘူးလို့မွန်ပြည်တပ်ကာကွယ်ရေးတပ် MPDFS တောင်ပိုင်းဒေတာပြောရေးဆိုခွင့်ရှိသူနိုင်နဂါကဆိုပါတယ
်မူဗီတက်ပါတီနေကတော့ဒီမွန်ဒေတာမှာတိုက်ပွဲတွေမဖြစ်ဖို့စစ်တလင်းအဖြစ်ကနေလွှဲဆောင်နိုင်ဖို့ဆိုနေပေမဲ့မော်မြိုင်မြို့ပေါ်မှာတိုက်ပွဲဖြစ်ခဲ့တာမူရုံမြို့နားထိတိုက်ပွဲတွေဖြစ်နေတာဒါတွေကိုကြည့်လို့ရှိရင်သူတို့ရဲ့အကြောင်းပြချက်ကမခိုင်လုံဘူးဆိုတာသေချာတော့ရှိနေတယ်တတိုင်းဒီလုံးဒီစကားဆာကိုတွန်းလန့်စခြင်းတိုက်ခိုက်နေတဲ့အချိန်မှာမွန်ပြည်သက်ပါတီကကိုစလဲတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်သမိုင်းဝင်ခဲ့တာကတော့ 但毛美的 party 一转，半夜刚到，没好包。哎，那边毛路苗的包，阿苗大爷乌上木看看他妈嘞，阿姐姐，江西那的塑料砖头，叫妈当年没是皮子没落。
当然啦，奶奶讲破的奶奶，奶奶也老钱耶，奶奶手臂把地烫，奶奶讲钱耶，舍得来阿妈，比如是破吧，说的。စစ်ကောင်စီရဲ့တဘောထားကိုတိထားတိပ်ပြီလို့လည်းပြောပါတယ်။လက်ရှိစစ်ကောင်စီနဲ့ငင်းချာရေးဆွေးနွေးမှုတွေကို NCA လက်မှတ်မရေးထိုးသေးတဲ့ WUWSA, Myla NDAA, ရှမ်းမြောက် SSPB နဲ့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းတောင် RCSS, DKPA, KNU, KNLA, PC, ပေါ့ PNRO, ရခိုင် ARP, လာဟု LDU နဲ့မွန် MNSP တို့ကနှစ်ကြိမ်တွဲဆောင်ပြီးဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျွဲတဲအထကခွဲချောင်းကကျောင်းသူကျောင်းသား12ယောက်စာတင်နေတုန်းအသက်ရှူကျက်ပြီးမြောင်းပွေနယ်မြောက်ဦးစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရပါတယ်။ကရင်ပြည်နယ်မြောက်ရီမြို့နယ်ထဲကော်ပရာစစ်ကြောင်းရဲ့ရိတ်ခါတင်ကားတိုက်ခိုက်ခံရပြီးရဲမီ2ယောက်အပါအဝင်3ယောက်ကြဆုံးသွားပါတယ်။
တော်ရရှင်တွေကုနာဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။
တိုင်းရင်းသတင်းလွှာသတင်းပတ်ဆင်ခဏကုနာဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်ဆင်ခဏတွေကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအချိန်မီလိုက်ရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ဒါ့အပြင်ကျမတို့ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုချင်ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံရဲ့အရက်ဖက်အခြေခံအဆောက်အအုံကိုပြစ်မှတ်ထားပြီးရုရှားရဲ့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေကကြုံခဲ့ရပြီးတဲ့နောက်တစ်နေ့ဖြစ်တဲ့ဇေတဘရီနေ့မှာမြို့တော်ကီယက်အပအဝင်အဓိကမြို့ကြီးတွေမှာရင်းနဲ့လျှက်စစ်မီးပြတ်ရအောင်လို့အတွက်ယူကရိန်းအာဏာပိုင်တွေစူးစမ်းနေကြပါတယ်။မင်းတွေရေးပြန်ပြရအောင်အင်ဂျင်နီယာရင်းနဲ့ကျွမ်းကျင်လုပ်သားတွေဟာတညာလုံးကြိုးပမ်းနေရတာဖြစ်ပြီးဇေတဘရီနေ့မနေ့ပိုင်းထိဆိုကီယက်မြို့ရဲ့80ရာခိုင်နှုန်းလောက်မီးမရပဲဖြစ်နေတယ်လို့မြို့တော်ဝန်ကပြောပါတယ်။American စစ်တပ်နဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေကဖွင့်ထားတဲ့ Facebook account အတူတွေကိုအင်တာနက်ဝန်ဆောင်မှုလုပ်ငန်းခုနှစ်ခုတည်းမင်းထဲမှာတွေ့နေရပြီးဒါဟာအလဲပိုင်းအာရှဒေသနဲ့အရှေ့လဲပိုင်းဒေသတွေမှာနေထိုင်ကြသူတွေကိုဩဇာလွှမ်းမိုးဖို့အတွက်စ조사မှုအစိတ်ပိုင်းတစ်ခုဖြစ်တယ်လို့ Facebook, Instagram နဲ့ WhatsApp လူမှုမီဒီယာတွေရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကဒီသတင်းပတ်ထဲထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြလိုက်ပါတယ်။ Meta ကုမ္ပဏီရဲ့ဒီအစိုးရခန်းစာထုတ်ပြန်ထားတာကိုသိရှိထားကြောင်းနဲ့အခုချိန်ထိတော့ဒါနဲ့ပတ်သက်ပြီးကာကွယ်ရေးဌာနကအရေးယူဖို့ဖြစ်စေမှတ်ချက်ပေးဖို့ဖြစ်စေမရှိဘူးလို့ကျတဲ့ရင်းနေပါပဲ American ကာကွယ်ရေးဌာနပြောခွင့်ရကပြောပါတယ်။ဒီဝေမြန်မာပိုင်းရဲ့ပင်လယ်ဆောင်မရှင်တဦးဖြစ်တဲ့ဦးစီသူအောင်မြင့်ကိုဗဟန်းမြို့နယ်ရဲစခန်းအမှုဖွင့်ထားတဲ့တပ်မတော်ပြိုကွင်းအောင်နှုတ်ဆောင်မှုငါးငါးကကြီအမှုတဲ့နိုဗ ెంబ ာ24ရက်နေ့မှာအင်းစိန်အကျဉ်းထောင်တွင်ဗဟန်းမြို့နယ်အထူးတရားရုံးကအလုပ်နဲ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲချက်တပရီနေပွဲစဉ်မှာတော့ကမ္ဘာနံပါတ်1အတင်းဖြစ်တဲ့ဘရာဇီးကပြန်ပြက်ဆာဗီယာအသင်းကို2ဂိုးအပြတ်နဲ့ပဏံ့ရသွားပါတယ်။ပေါ်တူဂီနဲ့ဂါနာပွဲစဉ်မှာတော့တူရကီကဂါနာကို3-2နဲ့နိုင်ပါတယ်။ Switzerland နဲ့ Cameroon ပွဲမှာတော့ Switzerland က Cameroon ကို2-2မရှိနဲ့နိုင်တာပါ။ Japan နေမှာပဲကစားတဲ့ Uruguay နဲ့ Tang Korea ပွဲစဉ်မှာတော့ဂိုးမရပဲတည်ရဖြစ်သွားပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပါတယ်။ Engineer တွေကတော့ Jonah Gambi နဲ့ Zubel Etiep တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ1925-30တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။ကျမတင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.